Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်မေလ22ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်နေကိုမင်းကံပြောင်စုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ2425 3252တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအစ်တန်စင်မဒီညတဲ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါဒီမှာတင်ပြခိုက်ပါရှင်အမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးဆွေးနွေးပွဲအပေါ်မျှော်လင့်ချက်မရေမရာဖြစ်နေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်။တရုတ်ကိုအများစုတင်သွင်းနေတဲ့ကားတွေအပေါ်အခွန်တိတိတသားရှော့ချပေးမယ်လို့တရုတ်ကဒီကနေ့ကြေညာပါတယ်။ဒီသတင်းနေနဲ့အတူထိပ်တန်းရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှတော့တာရှင်တွေနားဆင်ကြမှာကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မြင်းမာနေတဲ့ထောင်ရဲချီတဲ့ဒုက္ခသည်တွေကိုအဲ့နေရာမှာနေဖို့ကန့်ကွက်တာမောင်းထုတ်တာတွေဖိအားပေးဖို့လုပ်မယ်စားနေတဲ့ရင်းကိုစွန့်ခွာသွားသူတွေကိုယ့်ရဲ့နေရာကိုပြန်လာပြီးတော့အခြေချနေနိုင်ရေးစီစဉ်ပေးတယ်လို့ခိုင်မာတဲ့လုံခြုံရေးအာမခံချက်ပေးတဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
လူသားအနေနဲ့ကတော့အမှန်တန်စိုးရိမ်ပါတယ်သူဒီလိုဖျားမဝင်နေရတဲ့ကိစ္စတစ်ခုရယ်နောက်ပြီးတော့ရယ်သူတို့ဦးအိမ်ဆုံးပြီးတော့
ကိုဖီယာနဲ့အကြံပေးကော်မရှင်အဖွဲ့ဝင်တယောက်ဖြစ်တဲ့ဦးအိမ်လွင်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြမှာပါဒါဖြင့်နှင်းကြေးဆွေးနွေးပွဲရှိတဲ့တရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းနိုင်ငံတော်လူ့အချက်အုပ်ဒီနဲ့တရားစွဲဆိုခံထားရတဲ့ Writers Lin Dao တွေရဲ့အမှုမှာရေးတပ်ဖွဲ့ဘက်ကတရားလိုပြတ်တက်တွေဖြစ်တင်ပြတဲ့အထောက်အထားတွေကိုတရားရုံးကလက်ခံလိုက်တဲ့အကြောင်းစတွေကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်နဲ့ကိုညောင်ဝင်းအောင်တို့ကကြီးညာပေးတော့ပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားခေါင်းဆောင်မွန်ဂျေအင်းတို့အမေရိကန်သမ္မတအင်ပီရိုမှာဒီကနေ့အင်္ဂါနေ့တွေ့ဆုံဆွေးနွေးကြမှာပါအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းဖြစ်လာပါမလားဆိုတာနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ဖို့အခွင့်အလမ်းတွေအပေါ်တန်တရားတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ဆွေးနွေးပွဲပေါ်ပေါက်လာတာပါနှစ်နိုင်ကြာဆွေးနွေးဖို့စီစဉ်ထားတဲ့အင်ဖြူရောဆွေးနွေးပွဲမှာတော့အမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားနောက်လာတဲ့တွေ့ဆုံမှုကနေတမိုင်းဝင်တိုးတက်ဖြစ်ထွန်းမှုတရက်ကိုဥတီသွားနိုင်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ဘက်ကထက်လောင်းအာမခံပြောကြမယ်လို့ခန့်မှန်းထားကြပါတယ်ဝီဆန်စင်တာရဲ့ကိုရီးယားအစီအစဉ်ဆိုင်ရာညွှန်ကြားမှုဂျင်းလီကတော့သမ္မတထရန့်အနေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုကိုယ်တိုင်မေးလို့တဲ့နည်းနည်းတဲ့မေးခွန်းတွေရှိနေတယ်လို့ယူဆတဲ့အကြောင်းပြောပါတယ်။ဘာမှရှင်းရှင်းလင်းလင်းမရှိဘဲမြောက်ကိုရီးယားအနေနဲ့ဘာကိုသဘောတူမှလဲ။နောက်ဇွန်လ12ရက်နေ့ထိပ်သီးဆွေးနွေးပွဲကိုဖျက်ဖို့မြောက်ကိုရီးယားဘက်ကချင်းချောက်လာတဲ့အခုနောက်ဆုံးကစားကွက်စရတွေကိုမေးလိုက်မယ်လို့ဂျင်းလီကယူဆပါတယ်။သမ္မတထရန့်ဘက်ကလည်းစင်ကာပူမှာမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့မဲ့ကိစ္စကိုဆက်လုပ်တင်လားဆိုတာနဲ့ပတ်သက်ပြီးသူရဲ့လက်ထောက်တွေနိုင်ငံရခြားခေါင်းဆောင်တွေနဲ့ဆွေးနွေးနေတယ်လို့လည်းပြည်တွင်းပြည်ပသတင်းရင်းမြစ်တွေကပြောဆိုကြပါတယ်ရှင်
။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုလက်မလျှော့ဘဲနိုင်ငံတော်မှာရှိတဲ့နျူကလ িয়ার ထုတ်လုပ်တဲ့နေရာတွေကိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးသူတွေတွားရောက်ကြည့်ရှုခွင့်မပြုဘူးဆိုရင်စီးပွားရေးအရဒဏ်ခတ်သိမ်းဆို့မှုတွေလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကချိန်ချောက်ပြောဆိုပါတယ်။အီရန်နေနဲ့အပြောင်းလဲတွေမလုပ်ဘူးဆိုရင်မကြုံစဘူးတဲ့ဗန္ဒာရေးဆိုင်ရာဖိအားတွေရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်တာပါ။ဝန်ကြီးပွန်ပီယိုက Heritage Foundation မှာတင်လာနေကမိခွန်းကြေညာစင်မှာအီရန်နိုင်ငံပေါ်အချက်ဆက်နှစ်ချက်ကိုတောင်းဆိုလိုက်ပါတယ်။အမေရိကန်ရဲ့ချင်းချောက်ပြောဆိုမှုကိုအီရန်သမ္မတဟာဆန်ရူဟာနီကပယ်ချလိုက်ပြီးတကမ္ဘာလုံးအတွက်အမေရိကန်ကဆုံးဖြတ်ချက်ချတဲ့ကိစ္စမျိုးကိုဒီကနေ့ကမ္ဘာမှာလက်မခံတော့ကြောင်းနဲ့နိုင်ငံသားများကသူ့ရဲ့လွတ်လပ်ခွင့်ရှိကြောင်းတင်းလာနေကအီရန်အစိုးရသတင်းဌာနကတစင်ထုတ်ပြန်တဲ့ကြေညာချက်မှာသမရရူဟာနီကပြောဆိုလိုက်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဂါဇနီပြည်နယ်တွင်းကခရိုင်တချို့မှာတာလီဘန်တွေနဲ့ရဲနဲ့ချီအပြင်းထန်တိုက်ခိုက်မှုတွေအတွင်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီတေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့ညကအပြင်းထန်တိုက်ခိုက်မှုအပြီးဂျဟာတူးနဲ့ဒဲဟတ်ခရိုင်နှစ်ခုကိုတာလီဘန်တို့ထိန်းချုပ်ခဲ့ကြောင်းဂါဇနီပြည်နယ်ကောင်စီကဒီကနေ့ပြောပါတယ်။တိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်20တေဆုံးခဲ့ရတဲ့အထက်ဒဲဟက်ခရိုင်ရဲ့ရန်ရဲတပ်ဖွဲ့တပ်မှုနယ်ခရိုင်ရဲချုပ်တို့လည်းပါတယ်လို့ပြည်내ကောင်စီအဖွဲ့ဝင်လာတီဖာအက်ကဘာကပြောပါတယ်။အာဖဂန်အစိုးရဘက်ကတော့12ဦးတေဆုံးတယ်လို့ပဲအတည်ပြုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအုပ်ချုပ်ရေးမှုရဲ့အဆောက်အအုံဝင်းကိုသဘုံလေးဝိုင်းရံခံခဲ့ရတဲ့ အာဂျီရစ်စတန်ခရိုင်ကတိုက်ပွဲတွေအတွင်းမှာတော့တာလီဘန်တွေလက်ချက်နဲ့နောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်20တိဆုံးရပါတယ်။မြေပြင်တပ်ဖွဲ့တွေကိုအားဖြည့်ဖို့တက်ချထားတဲ့အာဖဂန်အထူးတပ်ဖွဲ့တွေကတာလီဘန်တို့ကိုတိုက်ထုတ်ခဲ့ရပါတယ်။အစိုးရဌာနအလုံးကိုထိန်းချုပ်ထားကြောင်းတိုက်ခိုက်မှုမှာပါတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တစ်ခုရဲ့ပြောခွင့်ရကပြောပါတယ်။တိုက်ခိုက်မှုအတွင်းတာလီဘန်10ဦးတိဆုံးတယ်လို့လည်းသူကပြောပါတယ်ရှင
်။တရုတ်နိုင်ငံကိုအများစုတင်သွင်းနေတဲ့ကားတွေပေါ့အခု25ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိလာမယ့်ဇူလိုင်တရက်နေ့ကစလို့လျှော့ချလိုက်မယ်လို့ဒီကနေ့အင်္ဂါနေ့မှာတရုတ်နိုင်ငံကကြေညာပါတယ်တရုတ်ရဲ့ကားထုတ်လုပ်မှုလုပ်ငန်းတွေအတွင်းနိုင်ငံရဲ့ခြားကပိုင်ဆိုင်မှုတွေပေါ်ကန့်သက်ချက်တွေကိုဖြေလျှော်ပေးဖို့နဲ့သွင်းကုန်ကွန်လျှော့ချပေးဖို့ပြီးခဲ့တဲ့လကတရုတ်သမ္မတကကတိပြုပြောဆိုခဲ့ပြီးနောက်ပိုင်းတရုတ်ဗန္ဓာယီဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါကမ္ဘာစည်းဝေးအင်အားအကြီးဆုံးနှစ်နိုင်ငံတစ်ခုကြားကုန်သွယ်ရေးစစ်ပွဲကိုရှောင်ရှားဖို့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားသဘောတူခဲ့ပြီးတဲ့နောက်မှာတရုတ်ဘက်ကအခွန်လျှော့တဲ့ကြေညာချက်ထွက်လာတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ကားတွေပေါ်တရုတ်ဘက်ကအခွန်25ရာခိုင်နှုန်းကောက်နေတာဟာကုန်သွယ်ရေးမှာအဓိကအတားအဆီးတစ်ခုအဖြစ်ထပ်ခါတလဲလဲပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေပြနေတဲ့အပေါ်မှာလည်းသူကပြောဆိုထားတာပါ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီဝေးမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်း 1MDB လုပ်ငန်းကြီးရဲ့ဒေါ်လာဘီလီယံပေါင်းများစွာရှုပ်တော်ပုံကိုပြန်လည်စုံစမ်းဖို့အနေနဲ့ဝန်ကြီးချုပ်ဟောင်းနာဂျက်ရာဇက်ကိုအကတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဒီကနေ့စစ်ဆေးခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျက်ကိုစစ်ဆေးမေးမြန်းဖို့ဆင့်ခေါ်ခဲ့တာဖြစ်ပြီးဒီကနေ့မှမဖမ်းဘူးလို့လည်းအကတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အကြီးအကဲရှူကရီအဗ်ဒူကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ် 1MDB လုပ်ငန်းကြီးရဲ့ဌာနခွဲတစ်ခုကနေနာချစ်ရဗန်စင်းတဲ့ကိုဒေါ်လာ10သန်းလွှဲပြောင်းပေးခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသူတွေကသိလိုတာဖြစ်ပါတယ်နိုင်ငံဘန်နာဒဲကနေဒေါ်လာ 4.5 ဘီလီယံခိုးယူဖို့နာချစ်ကပံ့ပိုးပေးခဲ့တယ်လို့အမေရိကန်တရားရေးဌာနကဆွဆွဲထားတာတဲကအခုငွေအလွှဲပြောင်းကအသေးအမွှားသာဖြစ်ပါတယ်အမှားအယွင်းမလုပ်ခဲ့တဲ့အကြောင်းနာချစ်ကတော့ညှင်းပါတယ်ဒီလဆောပိုင်းကျင်းပတဲ့မလေးရှားရွေးကောက်ပွဲမှာအာနာကိုရေရှည်ထိန်းချုပ်ခဲ့တဲ့ညွန်ပေါင်းအဖွဲ့ရှုံးနိမ့်ခဲ့ရပြီးဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်အာနာပြန်ရခဲ့တဲ့ကိစ္စမှာလည်းနာချစ်ရဲ့အရှုပ်တော်ပုံကအဓိကအခန်းကဏ္ဍကပါဝင်ခဲ့တာပါ 1MDB အရှုပ်တော်ပုံကိုပြန်လည်စုံစမ်းစစ်ဆေးမယ်လို့လည်းမဟာတီယာကကတိပြုထားတာဖြစ်ပါတယ
်ဒီနေ့တဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့အာနာသိန်း၄နှစ်ပြည့်နေ့မှာတိုင်းစစ်အစိုးရကိုစန့်ကျင်တဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေဗန်ကောက်မြို့လမ်းမတွေပေါ်ချီတက်ဆန္ဒပြတောင်းဆိုစဉ်မှာထောင်ချီတဲ့တိုင်းလူညုံရေးရဲတွေကဖိတ်ဆို့တားဆီးခဲ့ပြီးဆန္ဒပြခေါင်းဆောင်၄ဦးကိုဖမ်းဆီးလိုက်ပါတယ်ဆန္ဒပြသူ200လောက်ကဗန်ကောက်တက္ကသိုလ်ဝင်းကနေအစိုးရရုံးနေရှိရာကိုချီတက်စဉ်မှာရဲရင်အား3200နဲ့တားဆီးခဲ့တာဖြစ်ပါတယ်ဆန္ဒပြပွဲမှာအဓိကခေါင်းဆောင်၄ဦးကလမ်းမတွေပေါ်ထိုင်ရင်းဒီနှစ်တည်းရွေးကောက်ပွဲလုပ်ပေးဖို့ဆိုတဲ့သူတို့ရဲ့ကြေညာချက်ကိုဖတ်ကြားပါတယ်ချက်ချင်းဆိုသလိုပဲဆန္ဒပြသူဒီကိုရဲကဝင်ဖမ်းသွားပါတယ်နိုင်ငံရေးအရကွဲပြားနေတာတွေကိုထိုင်းအစိုးရကပြုပြင်ပြောင်းလဲရေးလုပ်ဖို့ကြိုးစားနေတယ်ဆိုပေမဲ့အကျင့်ပြတ်ချက်ဆမှုတွေရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့ကိစ္စတွေကိုအကြိမ်ကြိမ်ရွှေဆိုင်းခဲ့တာကြောင့်နာမည်ပြက်ခဲ့ရပါတယ်လာမယ့်ဖေဖော်ဝါရီလတည်းမှာကျင်းပပေးမယ်လို့2014မေလ22ရက်နေ့မှာအာဏာသိမ်းခဲ့တဲ့ထိုင်းစစ်အစိုးရကကတိပေးခဲ့တာပါထိုင်းစစ်အစိုးရလက်ထက်မှာနိုင်ငံရေးအရလူ5ဦးနဲ့အထက်စုဝေးတာကိုတားမြစ်ထားပါတယ
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးမှုတွေကိုတရားရေးဌာနကတိုးချဲ့ဆောင်ရွက်သွားဖို့ရှိနေပါတယ်။ဒီထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့တွင်မှပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကသတင်းပေးတူးကိုထည့်ထားခဲ့တယ်ဆိုပြီးပြောဆိုထားချက်လည်းပါဝင်ပါပါ။စုံစမ်းစစ်ဆေးပေးဖို့သမ္မတထရန့်ကတောင်းဆိုခဲ့တာဖြစ်တယ်လို့မနေ့တနင်္လာနေ့မှာတော့ဒုတိယရှင်နေချုပ် Rod Rosenstein ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ညွှန်ကြားမှုချုပ် Christopher Reiro နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအင်ဘူရိုကကြေညာချက်ထုတ်ခဲ့တာပါ။သမ္မတထရန့်ပြောဆိုထားတဲ့သူ့ရဲ့စီးရုံးရေးအဖွဲ့မှာ the show located, so that Suswetan at Pata Day, Titan Hiowa Sayuet Sedantrigo, Pianle Tungtapo, Jayi Tanaga, Ludo Gonsang Line, Samyame, Lu, Injuroka, Piosu Tabari, Minit Nena Nika, Tamra Tranem Dwigin, Dutia Shinito, Rosensanga, Tamra Juiko, West Yung Ye Puerringo, the Zongtioka, Yuja, Shishi, Samchi, Tablan Singwin, Geram Yoshi, and all, Porto be Titan, Lu, Jejuame, Lu, Piosu Tabari.
Venezuela, Tamara Yukawema, Tamara Nicolas Maduro, Nauta, Tatan Chonhetwe, Mamamakan, Nilani, Tomi Pianle, Yuik, and Layaris, Surya Jongyo, American Piranzuga, CYE, Tanka, Pesomu, Chama Laibare, Kabama Yina, Timbumu, Titan, and Picabure, Venezuela, Nangane, Yina Yawen Musayang, Wiji, Lebiongo, Tamni, Pipin, and Migo, Tamara Dona Tranga, Lama Yi, Tulaka Pibare, Dilo, Tanka, Pesomugo, Venezuela, Nanganga, We went down to Ninani Mabiovare, Brazil, Colombia, Mexico, Nangani Bawin, America, Tex, Salina, Nangale, Venezuela, and Tandamai Shotavu Shibare.
Australia, Korean Kanjo Sierra, Philip Wilsonga, Tanguya, Kundese, Pilo, Nedu, a drink, Korean Pongi, the Baye, Limbaisaya, Madomatea, Puchin Hudego, Pongue, Bimu, to a Pishijang, the Ayunga, Sompia, Liberation.
Direct from Washington.
ညီမဘင်္ဂလားဒေ့ရှ်နဲ့မှာနေဆက်မြင့်ကဒုက္ခသည်တွေကြားမှာအေအာအက်စ်ရဲ့အကြံဖတ်သမားတွေရောနော်ဝင်ရောက်နေရကြောင်းတာကိုကာကွယ်တားဆီးဖို့အတွက်အင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာဘက်ကတိုက်တွန်းထားပါတယ်။အိမ်မှာနေတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့သတင်းဖလှယ်မှုမလုပ်တာဟာလေနှစ်နိုင်ငံနဲ့မိတ်စာချုပ်ပါတတ်မှတ်ချက်တွေက တားဆီးဖို့လိုတယ်ဆိုပြီးလဲမြန်မာဘက်ကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နေကြာဆောင်တက်တရင်မှုဘက်ကတော့နယ်နိမိတ်မြင်းကြားမှာနေထိုင်သူတွေကိုဘင်္ဂလားဒေ့ရှ်ဘက်ကထောက်ပံ့ပေးခဲ့တာမရှိခဲ့ပေမဲ့လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေဘက်ကထောက်ပံ့မှုတွေနဲ့ရပ်တည်နေကြတယ်လို့တုံ့ပြန်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။အခုလိုမျိုးနယ်စပ်မြင်းတွေထောင်ချီတဲ့ဒုက္ခသည်တွေကိုအဲ့ဒီနေရာမှာနေဖို့ကန့်ကွက်တာမောင်းထုတ်တာဖိအားပေးလှုပ်ဆောင်နေမဲ့အစားနေရရင်ကိုဆွန့်ခွာသွားသူတွေမိမိတို့ရဲ့နေရာကိုပြန်လာပြီးအခြေချနေနိုင်ရေးစီစဉ်ပေးတင်တယ်လို့ခိုင်မာတဲ့လုံခြုံရေးအာမခံချက်ပေးတင်တယ်လို့ကိုဖီအနန်ကျန်းပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝေလွင်က VOA မြန်မာပိုင်းကိုပြောပါတယ်
။အဲလူသားအနေနဲ့ကတော့အမှန်ဆိုရင်ပါတယ်။သူတို့ဒီလိုပြားမဝင်နေရတဲ့ကိစ္စတစ်ခုရယ်နောက်ပြီးတော့ရယ်သူတို့ဦးအိမ်ဆုံးပြီးတော့ကိုသူတို့လာပြီးနေရတယ်ဆိုတော့ကိုကသူတို့မှာကစိုးရင်တက်ကြရရှိနေတယ်ဆိုတာအပေါ်လွင်ထင်ရှားတယ်ဗျ။အဲ့တော့ကျွန်တော်အကြံပြုချင်တာကတော့ပေါ့လေသူတို့အတွက်ကိုအိမ်ကိုရွာကိုပြန်လာရင်စိုးရင်ကမရှိပါဘူးဆိုတာကိုလက်တွေ့ကြကြလေးတစ်ခုခုလောက်ပြတိုင်းမယ်ဆိုရင်သူတို့စိတ်ချလက်ချပြန်လာမယ်လို့ကျွန်တော်ထင်ပါတယ်။သူတို့လက်တွေ့မျက်တွေ့မြင်နိုင်တော့သူတို့အတွက်လုံခြုံမှုဆိုတာအခုကပြောတာ food security လည်းပါတယ်။စားရေးတောက်ရေးကိစ္စကောသူတို့ဘဝရှင်သန်ရည်တည်ရေးအတွက်ကောမခံရလေအောင်ရောအဲ့ဒီဘက်ပေါင်းစုံမှာလုံခြုံရေးဆိုတာလိုအပ်တယ်။လိုအပ်တဲ့အခါကျတော့အဲ့လိုအစီအမံများလုပ်ထားပြီဆိုတာပြောရုံစုံနဲ့မဟုတ်ဘဲနဲ့လက်တွေ့တစုံတရာလေးများကဟိုမြန်မာပြည်ကလက်ပြနိုင်ရင်သူတို့ယူကြည်မှုရှိလာရင်သူတို့ပြန်လာမယ်လို့ထင်ပါတယ်။
မြန်မာနိုင်ငံနေသားစောင့်တပ်ဖွဲ့တွေနဲ့ဘင်္ဂလားဒေ့ရှ်နေသားစောင့်တပ်တပ်ဖွဲ့ဝင်တွေပူးပေါင်းပြီးဒီလမေလလေကနေစပြီးတော့နေဆက်ချန်စီယိုတခြားမြေပြင်မှာရောရေချောင်းတခြားပါလှည့်ကင်းနေတဲ့လုံခြုံရေးစောင့်ကြကြပါတယ်။အခုလိုမျိုးနေဆက်လုံခြုံရေးတနိုင်ငံပူးပေါင်းကင်းလှည့်တဲ့အပေါ်မှာတော့နေဆက်တခြားတရားမဝင်မှုရေးစေဝါရောင်းဝယ်မှုတွေနဲ့ရာဇဝတ်မှုတွေပပျောက်အောင်ဆောင်ရွက်တဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုအဖြစ်ဦးအေးလွင်ကရှုမြင်ပါတယ်။
ပ ဘာပဲလုပ်လို့သဘောတူညီချက်ရပြီးအပြန်အလှန်ကျွန်တော်တို့ mutual ဟိုပါ respect နဲ့လေးစားမှုနဲ့တော့အဲ့လိုကူးတွဲပြီးလုပ်တဲ့ကိစ္စရတဲ့အောင်မြင်မှုပို့ပြီးရနိုင်ပါတယ်တော့လိုအပ်ချက်တွေကိုလည်းတရားနဲ့တရားတိုင်နေပြီးတော့နောက်ဖက်ညီနိုင်ပြီးတော့ပူးတွဲပြီးလုပ်မယ်ဆိုရင်တော့ဒါဟိုကျူးသွားမယ်ကိစ္စတခုလို့ကျွန်တော်ထင်ပါတယ်
ရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့အခုလိုမျိုးပူပေါင်းကင်းလှည့်ကြလို့ဒေသခံတွေရဲ့လုံခြုံရေးစိုးရိမ်မှုကိုရောပါသွားစေပေမဲ့လို့တရားဥပဒေစိုးမိုးရေးနဲ့ဒီထက်ပိုပြီးစနစ်ကျတဲ့ခိုင်မာတဲ့လုံခြုံရေးအင်အားတွေထားရှိဖို့လိုတယ်လို့အကြံပြုပါတယ်
။ငယ်ပူပေါင်းပြီးကင်းလေးတွေဆိုတော့ကောင်းပါတယ်။နော်ဒါပေမဲ့လေဟိုတရားဥပဒေစိုးမိုးမှုပေါ့နော်ထိထိရောက်ရောက်လုပ်ဖို့လိုအပ်ပါတယ်။ဒါပေမဲ့နှစ်ဦးပူပေါင်းပြီးလုပ်တယ်ဆိုတော့ကျွန်တော်တို့ကလည်းချူဆူရမှာပါ။အဲ့ဒါကနှစ်ဖက်နှစ်ဦးနှစ်ဖက်ကင်းနေတယ်ဆိုတာကတော့ဟိုဘာပဲဖြစ်ဖြစ်ဒါတော့ကောင်းပါတယ်နောက်တစ်ခါဒီဟိုဒီနာသခတ်တစ်ခုတည်းတဲ့ဒီနာအဖပေါ့နော်နာသခတ်ပြီးမှနာအဖအခုဖွေးစီတဲ့ဖွေးစီနဲ့တော့မလုံလောက်တော့ဘူးလို့ဟိုတုံ့တက်လို့ရပါတယ်ဘာလဲဆိုတော့နှစ်ချိန်တိုင်းတိုင်းပေါ့နော်အခုလို့ဟိုဟိုအကျံဖက်တွေကရေစခန်းကိုဝင်ရောက်တိုက်ခိုက်တာဒီဟာဘာပဲဖြစ်ဖြစ်လုံခြုံမှုအာနေလို့နော်ကျမတို့တုံ့တက်လို့ရတယ်ဒီနှစ်ဖက်ကင်းဆက်မှာဆိုလို့ရှိရင်အမြဲတမ်းလည်းဒီပေါ်ရောမှုမရှိပဲနဲ့စောင့်ကြည့်ဖို့လည်းလိုအပ်တယ်လို့ပြောချင်ပါလို့ရှင်
ဒါအပြင်နေရာထိုင်ခင်းအခက်အခဲဖြစ်နေကြစေအိုးရင်ဆုံခွာထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေရဲ့အရေးလက်တလုံးမိုးရာသီမှာမိုးတက်လေပြင်းမုန်တိုင်းတွေရဲ့ရာသီဥတုဒဏ်ခံနိုင်အောင်ခိုင်မာတဲ့အဆောက်အဦတွေကိုပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတာဝန်ရှိရသူတွေဘက်ကအရေးပေါ်စီစဉ်ဆောင်ရွက်ပေးတဲ့နယ်လို့လည်းရခိုင်လွတ်တော်ကိုယ်စားလှယ်ကတိုက်တွန်းပြောဆိုထားပါတယ်ရှင
်မက်ဆီမွန်စုံစမ်းမြင်မြင်ထားတာဖြစ်ပါတယ်ခုဆောင်မှာတော့ဒီ Writers သတင်းတောက်တွေအမှုမှာတရားလိုပြတ်တက်တွေထောက်ထားတဲ့လက်ခံရရှိတဲ့သတင်းကိုတင်ဆက်ပေးစီပါတယ်နိုင်ငံတော်လွှတ်မချက်ဥပဒေနဲ့တရားစွဲဆိုခံထားရတဲ့ Writers Stand Up တို့ရဲ့အမှုမှာရဲတပ်ဖွဲ့ဘက်ကနေပြီးတော့တရားလိုပြတ်တက်တွေဖြစ်တင်ပြတဲ့အထောက်အထား23ခုကိုတရားရုံးကလက်ခံလိုက်ပါတယ်။တရင်တော်တွေရဲ့လက်ကင်ဖုန်းတွေကနေပြီးတော့တကယ်ရယူခဲ့တယ်လို့ဆိုပေမဲ့လည်းတချို့ချက်တွေကဖုန်းတွေကိုဘယ်လိုရောက်နေရလဲဆိုတာကိုဖုန်းပိုင်ရှင်တရင်တော်တွေကိုယ်တိုင်မသိတာတွေရှိတယ်ဆိုပြီးတော့တရင်တော်တွေရဲ့ရှင်တွေကပြောထားပါတယ်။ကိုယ်တိုင်တွားရောက်ပြီးတော့တရင်ယူထားတဲ့ Viewer မြန်မာပိုင်းတရင်တော်မမေခါကတရင်ပေးပို့ထားပါတယ်ရှင်။
နေပြည်တော်ဤပညာဌာနရဲမှုကင်းတပ်ဖွဲ့ကတိမ့်ဆဲခဲ့တဲ့ရိုက်တာသတင်းတောက်တွေရဲ့ဖုန်းကိုရုံရှိဖွင့်ကတပ်တွေတွေကိုမူရင်းနဲ့တကွာတိုက်ဆိုင်စစ်ဆေးပြသခဲ့တာပါစစ်ဆေးတဲ့အခါမှာတိမ့်ဆဲထားတဲ့ဖုန်းတွေကနေစစ်ဆေးတွေ့ရှိတဲ့အကြောင်းအရာ23ချက်ကိုတရက်ခွင်မှာထွက်ဆိုပြီးတပ်တွေတင်ဖို့လုပ်ခဲ့တာဖြစ်ပါတယ်ဒီလိုတင်လာတဲ့စစ်ဆေးတွေ့ရှိချက်တွေကိုနိုင်ငံတကာအင်တာပိုမှာတပ်တွေယူခဲ့တဲ့အတိုင်းတိကျစွာတပ်တွေယူပြီးလုံဆောင်ခဲ့တာဖြစ်တဲ့အပြင်အင်္ဂလန်နိုင်ငံကတရားဝင်ထုတ်ပြန်ထားပြီးတရားဝင်လိုင်စင်ရယူထားတဲ့စစ်ဆေးရေးဆိုင်ရာကျွမ်းကျင်စစ်ဆေးရဲ့စော်ဝဲအကူအညီရယူကအီလက်ထရောနစ်မှတ်တမ်းအနေနဲ့မှတ်တမ်းသွင်းယူထားတာဖြစ်တာကြောင့်လက်ခံဖို့တရက်လိုဘက်ကတင်ပြလာတာကိုတရားသူကြီးဘက်ကတပ်တေကန်ဥရေပုံမှ62ရှင်းလင်းချက်2အရာလက်ခံကြောင်းဆုံးဖြတ်လိုက်တာဖြစ်ပါတယ်။အဲ့ဒီအချက်လက်23ခုဟာသတင်းတောက်တွေရဲ့လက်ကင်ဖုန်းတွေကနေတကယ်ရယူခဲ့တယ်လို့ဆိုပေမဲ့တချို့အချက်တွေဖုန်းထဲဘလို့ရောက်နေတယ်လဲဆိုတာကိုဖုန်းပိုင်ရှင်သတင်းတောက်တွေကိုယ်တိုင်မသိတာတွေရှိရဲလို့သတင်းတောက်တွေရဲ့ရှင်းနေကိုတန်းစောအောင်ကဆိုပါတယ်
။နော်ပထမသတင်းတိုင်ချက်မှာဒီနေ့တင်သွင်းတဲ့ဟာတွေမပါဘူးနော်။သူတို့ဖုန်းထဲမှာရောက်လို့ရောက်မဲအောင်သူတို့မသိဘူးနော်။ဒီနေ့ဟိုရုံးမှာအမှုစစ်နေရင်းနဲ့ပဲဒီဖုန်းဖုန်းလာတဲ့အချိန်မှာတခြား message တွေကတတောင်တောင်နဲ့ဝင်လာတယ်။ဒါဆိုရင်ကြာအချိန်နေပေါ့ဟိုဖမ်းပြီးတော့ဒီဖုန်းကဟိုစွတ်စွတ်ခံသူတွေလက်ထက်ကနေလွတ်သွားတဲ့အချိန်မှာလက်ထက်မှာမရှိတော့တဲ့အချိန်မှာဒါဟိုဘာမှဆိုစဉ်းစားလို့ရနိုင်နေပါဘောနော်။အဲ့ဒီတော့လည်းကျွန်တော်တို့ဒါစိုးရိမ်မှုတော့ရှိပါတယ်
။ဒီနေ့စစ်ဆေးတွေ့ရှိရတဲ့ပတ်သက်လို့ရိုက်တာသတင်းသမားကိုဝါလုံးကတော့
အစိုးရထုတ်ပြန်မဲ့သတင်းအချက်လက်တွေဘယ်သတင်းအချက်လက်ကိုမှဟိုမထိနဲ့ဒါကမင်းတို့လျှို့ဝှက်ချက်ဥပဒေနဲ့ညှိရဲဆိုတဲ့ဟာမျိုးနောက်သတင်းမယူရဲအောင်မဆက်သေးတဲ့သဘောမျိုးနဲ့ဒီလောက်လာလို့ကျွန်တော်နားလည်တယ်။အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြေဝခုခံကောင်းတယ်။ဒီစာရေးသာရန်တွေကလည်းပဲကျွန်တော်တို့ကိုယ်တိုင်ဖန်တီးထားတဲ့ဟာတွေမဟုတ်ဘူး။ Messenger တွေထဲမှာရတဲ့ဟာတွေကျွန်တော်တို့ကိုယ်တိုင်တော့မသိသွက်သူတွေနေတဲ့ဟာတွေရှိတယ်
။ Rider သတင်းသမားကိုကျော်စိုးဦးခကိုမိုးအောင်ကလည်းဒီကနေ့တွေ့ရှိချက်နဲ့ပတ်သက်ပြီး
တွေ့ရှိတဲ့စာရေးသာရန်တွေအများစုကကြတော့ဒီဟိုက်ကင်းတွေမှာရှိတဲ့ဒီ data family ရဲ့ community နဲ့ဆိုင်တဲ့စာရေးသာရန်တွေပြီးတော့ဒီမောင်တော့မှာဒီမျိုးစုံဝန်နဲ့ဆိုင်တဲ့ဖဲမီတဲ့စာရောစာနဲ့အဲ့ဒါတွေကိုတို့ကဒီ show off မှုကမျိုးမမြင်ရအောင်တိစမိတာရယ
်တွေ့ရှိတဲ့လုံညုံရေးအစဉ်သတ်မှတ်ထားပြီးဖြစ်တဲ့အချက်လက်စာရွက်တွေကတော့ရခိုင်ပြည်နယ်ရဲ့မူရစေဝါဖန်းစီရမိတာတွေရခိုင်ပြည်နယ်ဆိုင်ရာမန်အောင်ကျွန်းခီးသွားလုပ်ငန်းအပေါ်ဝင်ကြီးဌာန၅ခုကပြည်အောင်စုအစိုးရစီသဘောထားမှတ်ချက်ထုတ်ပြန်ထားတာတွေရခိုင်ပြည်နယ်အစိုးရဘက်ကရံပြဲမြို့နယ်ထွေအုပ်စီကို ပိတ်ပို့တဲ့လမ်းညွန်မှားကြချက်ကိုလိုက်နာဖို့ထောက်ပြန်ထားတာတွေအလုတမလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကရခိုင်ကျောင်းနီမော်မှာရှိတဲ့မွတ်စလင်ကျေးရွာအုပ်ချုပ်ရေးမှုစီပိတ်ပို့ထားတဲ့လမ်းညွန်မှားကြချက်တွေရခိုင်ပြည်နယ်မောင်တော်အုပ်ချုပ်ရေးမှုတွေစီပိတ်ပို့ထားတဲ့လုံခြုံရေးဆိုင်ရာထူးခြားဖြစ်စဉ်အခြေအနေတင်ပြဖို့အစိုးရကလမ်းညွန်မှားကြချက်တွေစတဲ့စာရွက်တွေပါဝင်နာကိုတရက်လိုဘက်ကတင်ပြလာခဲ့တာတွေ့ခဲ့ရပါတယ်အဲ့ဒီအချက်လက်တွေဟာအခု23ခုရှိပြီးကိုအလုံးဖုန်းထဲကအချက်လက်2ခုကိုကျော်စိုးဦးဖုန်းထဲကအချက်လက်21ခုတွေ့ရှိခဲ့တာဖြစ်ပါတယ်ကိုကျော်စိုးဦးထဲကတွေ့ရှိခဲ့တဲ့အချက်လက်21ခုထဲမှာအချက်လက်2ခုကမူရင်းတရားရုံးမှာတင်ပြလာတဲ့အချက်လက်အချို့ဟာဖုန်းထဲမှာရှာဖွေတာမတွေ့ခဲ့ရပါဘူးဒါကိုတော့ဖုန်းထဲကနေထုတ်ယူလို့မရလို့တရားရုံးဘက်ကလက်မှတ်ခံပဲပယ်ချလိုက်ပြီးအချက်လက်23ခုကိုပဲလက်ခံလိုက်တာဖြစ်ပါတယ်လာမယ့်တနင်္လာနေ့မေ28ရက်နေ့မှာရုံးချင်းထပ်မံခေါ်ယူထားပြီးအဲ့ဒီနေ့မှာရဲတပ်ဖွဲ့က ID ကျွမ်းကျင်သူရဲအရာရှိရဲမှုအောင်ကျော်စန်းကိုရိုက်တာရှင်းနေတွေဘက်ကမေးမြန်းရမှာပါလက်ရှိမှာတော့တရက်လိုဘက်ကတင်ပြထားတဲ့လိုပြတက်သေး25ဦးမှာနှစ်ဦးကိုတရက်လိုကလိုပြတက်သေးဖြစ်တင်ထားတာကိုပယ်လိုက်ပါတယ်ဒါကြောင့်လိုပြတက်သေး23ဦးသာစစ်ဆေးရမှာဖြစ်ပြီးလက်ရှိမှာအယောက်20ဆစ်ဆေးပြီဖြစ်ပါရရှင်
။မမေခါသတင်းပေးပို့ထားတာဖြစ်ပါရယ်။ခုတစ်ခါမှတော့ဒီငင်းချေးဆွေးနွေးပွဲရှိတဲ့တရုတ်အာရှထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်ကြောင်းကိုတင်ဆက်ပေးကြပါရယ်။လက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှင်ရဲ့ခီးစဉ်ဟာအဓိကအဖြစ်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေငင်းချေးလုပ်ငန်းစဉ်မှာပါဝင်လာရေးကိုဆွေးနွေးနိုင်ပွဲရှိတဲ့အကြောင်းမြန်မာရေးလှလာသူတွေကသုံးသပ်ကြပါရယ်။မစ္စတာဆွန်ကော့ရှင်ဟာပြီးခဲ့တဲ့ရက်ပိုင်းတွေကတိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့မကြခင်မှာပဲမြန်မာပြည်ကိုရောက်လာတာဖြစ်ပါတယ်။ပြည်ဆောင်ကတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့မြန်မာပြည်ငင်းကြေးရေးနဲ့ပတ်သက်ပြီးထဲထဲဝင်ဝင်ဆောင်ရွက်နေတဲ့တရုတ်နိုင်ငံဂျာယေးဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာဒီကနေ့မနက်ခင်းကတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပါတယ်။ဒီတွေ့ဆုံပွဲမှာနေဆက်တည်ငင်ရေးပြည်ရင်းငင်းကြေးရေးနဲ့တရုတ်နိုင်ငံကပါဝင်ကူညီဆောင်ရွက်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။တနင်္လာနေ့ကတော့မစ္စတာဆွန်ကော့ရှန်ဟာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးပြည်ရင်းငြိမ်းချမ်းရေးနဲ့ရခိုင်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။မစ္စတာဆွန်ကော့ရှန်ဟာဒီလ18ရက်နေ့ကတော့တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့စုပေါင်းထားတဲ့ FPNCC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။သူရဲ့နေပြည်တော်ခီးစဉ်ပေါ်မှာနိုင်ငံရေးလှိလာတုံးသက်သူဦးမမောင်စိုးကအခုလိုရှုမြင်တုံးသက်ပါတယ်
။သူလာတဲ့ခီးစဉ်ရဲ့အဓိကရွယ်ချက်ကတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့နဲ့စိုးရတမတော်ပူဇော်ရီတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းပေးဖို့လို့သတင်းတွေထွက်နေတယ်။ဒီလားကတော့ရန်ကုန်မှာတွေ့ဖို့တိကျကြိုးစားနေတယ်ဆိုတဲ့သတင်းတွေပဲထွက်ပေါ်နေတယ်။သူတော့ရာဒီ FPNPC နေနဲ့ပို့တော်မှာဒီခုနှစ်ဖွဲ့အားလုံးပါဝင်တဲ့ဆွေးနွေးပွဲကိုတော့မဟုတ်ဘူးအဲ့ဒါကိုပြပုံနဲ့လုပ်မယ်ဆိုတော့နိုင်ငံရှာနေရလို့ထင်ပါတယ
်တရုတ်အထူးကိုယ်စားလှယ်အနေနဲ့ငင်းကြဲရေးလုပ်ငန်းစဉ်မှာအဖွဲ့ခုနှစ်ဖွဲ့လုံးပါဝင်ရေးအတွက်ဆွေးနွေးမယ်ဆိုရင်အတော်လေးကြိုးပမ်းတိုက်တွန်းရမယ့်အခြေအနေရှိကြောင်းလည်းပြောပါတယ
်တရုတ်ကတော့အင်နာဖွဲ့လက်ခံနိုင်ဘောကဒီဘက်ကအစိုးရနဲ့တမလို့လက်ခံနိုင်တဲ့ခုလမ်းကြောင်းတစ်ခုကိုရှာပေးနိုင်တယ်ဆိုရင်တော့အဲဒီငင်းကန်းစားအပြည့်ခေရခေလမ်းကပေါ်လာမယ်လို့ထင်ပါတယ်အဲ့မင်းနေလို့ကျူစားလိမ့်မယ်ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီကျန်တဲ့ဝါမိုင်းလာနဲ့ SSPB ရုံးနဲ့ပတ်သက်ပြီးတော့ဒီတက်မလို့သဘောထားက DNC လက်မှတ်ထိုးဖို့ကျူစူတယ်ဆိုရင်လည်းကျင်းနဲ့ကျန်တဲ့၃ဘွဲ့စုပေါင်း၄ဘွဲ့နဲ့ပတ်သက်လို့ကတော့ကျန်းဖက်အဖွဲ့စီဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်မလို့ဒီပြဿနာကိုတော့အတော်လေးကြည်တင်ဆွေးနွေးရလိမ့်မယ်လို့ထင်ပါတယ်
တမရော်ဘက်ကပလောင်ကူးကန်းနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA မှာပါဝင်လက်မှတ်ရေးထိုးဖို့ကမ်းလှမ်းတာမရှိသလို FPNCC မှာပါဝင်တဲ့ဝမိုင်းလာကချင်နဲ့ရှမ်းဖွဲ့တွေကအားလုံးပါဝင်ရေးကိုတောင်းဆိုထားပါတယ်။ဒီလ18ရက်နေ့ကလည်းလာမယ့်27ရာစုပင်လုံတတိယစီဝေးကိုအဖိုးဝင်အားလုံးတယောက်ဖို့ဖိတ်ကြားရင်တယောက်ကြဖို့အတွက်မစ္စတာဆွန်ကော့ရှန်ကတိုက်တွန်းခဲ့ကြောင်း FPNCC ကသတင်းထုတ်ပြန်ထားပါတယ် JWSA ခေါ် WhatsApp ဖွဲ့ရဲ့လာရှုဆက်ဆံရေးယုံဒုတာဝန်ကဦးညီရန်ကဒီလိုဖိတ်ကြားရမှာအားလုံးကိုဖိတ်ကြားဖို့နဲ့တရားဝင်ကိုယ်စားလှယ်အဖြစ်ဖိတ်ကြားတယ်ဆိုရင်တယောက်ဖွဲ့ရှိကြောင်းပြောပါတယ်အဲ
ကျွန်တော်နားလဲတော့ဆိုရင်တော့ဒီဟာတရားဝင်ဖိတ်မယ်ပေါ့နော် FPNCC အဖွဲ့ဝင်တွေအားလုံးဖိတ်မယ်ပေါ့နော်အဲ့လိုမျိုးဆိုလိုတာပါနော် at a payback Yamalet, they are going to the level, not they are going to the level, 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 they are going to the
level, they are going to the level, they are going to the level, they are going to the level, they are going to the level, they are going to the level, they are going to the level, they are going to the level, they are going to the level, they are going to the level, they are going to the level, they are going to Dabi met Durogo, Lila do Pieta Tambabi, Bawin Sunigun Miara Jok, Pumwe Bide Nama, Niad Bianwake Bari. Tia Banwe Dremaro, FBNCC, Pwenwe Pite, KIA Ko Kitchen Tapwe, DNLA Ko Blown Tapwe Rene, Sura Jamro Aja, Kitchenet, Shamyo de Darima, Taiwari Pientanke Bari.
Kumuza the name people tie up Chibari. No one against the name someone who didn't set Bimaro, could come and hang in the garden in the Bogulet in Sepi Jamari. So, Arabian Nangamaro, a mute miriga, but a man's own jinx hit, dear when Gaman Queen Yabo, the name by Dribby Luroy Tema, the mute mirigaro, a tune to a dinsini javari. The two mute miriga, Gaman thin, the two garo through Mamma Garigo, reach a bureau, Gaman was in the chinny javari. Few with the name of Maria Madia Lua the Dinguro, nothing he take out the Jabi Bami.
Saudi Arabia ma, mute miri, Gaman Queen Yabo, the lala loo. အမျိုးသမီးတွေကတော့ကားမောင်းမဲ့လူသစ်တွေကိုရည်ရွယ်တဲ့ကားပြပွဲမှာစမ်းသပ်နေကြပါပြီ။ကားမောင်းမဲ့နီဆရင်းဆူလီမန်ကတော့အခုလိုပြောပါတယ်။
I am so happy and I want to have a look at the cars, their models. ကျွန်မတိတ်ကိုပြောပါတယ်။ကားတွေရဲ့ model, ကိုယ်နဲ့အဆင်ပြေပါမလား?ဈေးနှုန်း၊ဒါတွေကိုကြည့်ချင်ပါတယ်။ကားမောင်းရတာဘယ်လိုမျိုးလဲဆိုတာကိုသိရဖို့ကားမောင်းမဲ့ဗီဒီယိုဂိမ်းမှာဝင်ပြီးတော့မောင်းကြည့်တဲ့အမျိုးသမီးတွေလည်းရှိပါတယ်။
Saudi Arabia nenga miuro ria ma ni tai ni de jora nenga tu alan nut iyaka aku lu pyo ba de
I was very pleased with the decision to allow women to
drive. Myo tamii re ko ka maung kwen pe me song phya che ko jama tait ko jin nan mi ba de jama ka wae pi bi ka maung kwen pe da ne che chin maung ma
a myo tamii re twa lu ya ko ko bai ka maung kwen pe bi twa yin la yi a sin pye aw lou pe da ko jo so ba de lu Sorry, Amutamitu Pitin, Nuraga, Piovare.
It's a nice step for the Saudi people and especially for the Saudi woman.
Sorry, Piduri, to the be a sorry Amutamiri. Goako Guna Yedre, they be your Gamu Lare, Luyaba. Amutamiri, Nine, Gamalamata Mamhole, Agori, Maui, Apirilu Mahope, Go Logo, Guvada, Tuana Baba.
Gapia, Wemaro, Yensikan, Lansikan, Chigandri, Go, Tin Yunabo, Gamal, Timbime, Durikale, Shinibare.
I'm so happy. And by the way, I applied
to my license and shall The cuckoo army and bees on Dobby Lugo can die.
Gano Kama EECC senior lade, Jandu Lama El Sabat Garo. Gaman to Tangoma Tangbo Sailosha Niduva.
I swear by God, it's an amazing feeling.
Piazu, we own nine lao mabeche, a yeji zongaro, tati shishi ne pago, mamma po babe, tama baby bioare.
Saudi Arabia ma, mute me rico, gamanguin, damn ye tarago, lame, son lama, son tapo, payin sell manga, bigere, set them by lama, make tokeraba. Dis how you take out Saudi Arabia ma, gamang do good and out tatu labi, ga yang chaya muhale, nesin, nese ya gaino, tatu lame, lu drini ma, pobia, javareshin.
နောက်တစ်ရင်ထိုက်တင်ဆက်ပေးထားတာဖြစ်ပါတယ်။ဖီယိုရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်ဒီမှာတော့အမေရိကန်နိုင်ငံရဲ့ပြင်ထိုင်းလီလိုင်းစီစဉ်ကန်ကိုလည်းနှာစင်ကြားဖို့ရှိပါတယ်ရှင်။ဗီယိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်း195မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမာတော်တာရှင်များရှင်2018ခုနှစ်မေလ22ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေတိုက်ရိုက်နာဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီခန့်လိုင်းဒိုမီတာ24 25 32 51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော့အမေရိကန်နိုင်ငံရေးနဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အခုတော့ဒီတိုက်ရိုက်လေလိုက်စီစဉ်ကမတိုင်ခင်မှာအမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးမညီမျှမှုကိုလျှော့ချနိုင်မှုအတွက်အမေရိကန်ထုတ်ကုန်တွေပို့ပြီးတော့ဝယ်ယူဖို့ရည်ရွယ်ထားတဲ့အကြောင်းတရုတ်နိုင်ငံဘက်ကနေပြောဆိုလာတာကြောင့်ဒီပြောဆိုချက်အပေါ်ဝါရှင်တန်နိုင်ငံအတိုင်းဝိုင်းကလေးလာချိန်ဆနေပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံကြားမှာဆွေးနွေးပွဲတွေငွေကြေးပမာဏအားဖြင့်တိတိကျကျဘလောက်ဆိုတဲ့သဘောတူညီချက်မျိုးကိုတော့တရုတ်နိုင်ငံဘက်ကခရီးပေးခဲ့တာမရှိပါဘူး။ဒါကြောင့်လည်းဝါရှင်တန်မှာရှိတဲ့လွှတ်တော်အမတ်တချို့ကဝေဖန်နေကြပါတယ်။မိုက်ကယ်ဘုံမန်ပေးပွဲတင်လာကိုကိုသိထိုက်ဦးကပြပေးပါလိမ့်မယ
်။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုတွေကိုလျှော့ချနိုင်အောင်အမေရိကန်ထုတ်ကုန်တွေပို့ပြီးဝယ်ယူဖို့ရည်ရွယ်တဲ့အကြောင်းတရုတ်နိုင်ငံဘက်ကပြောဆိုလာတဲ့အပေါ်မှာဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကလေးလာချိန်ဆနေကြပါတယ်။ပြီးခဲ့တဲ့ဘက်ကအမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံကြားဆွေးနွေးပွဲဒီမှာငွေကြေးပမာဏအားဖြင့်ဘလောက်ဆိုတဲ့အတိအကျသဘောတူညီချက်မျိုးတရုတ်နိုင်ငံဘက်ကခရီးပေးခဲ့ခြင်းတော့မရှိပါဘူး။ဒါကြောင့်လဲဝါရှင်တန်မှာရှိတဲ့လွှတ်တော်အမတ်တချို့ကဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးဝေဖန်နေခဲ့ကြပါလေ။တရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားကုန်သွယ်ရေးတင်းမာမှုတွေလာနေချိန်ကြာလာခဲ့ပြီးသွင်းကုန်ကွန်တွေတုတ်ောက်ဖို့အပြန်အလှန်ချိန်ဆမှုတွေရှိခဲ့ပေမဲ့လည်းဒီတင်းမာမှုတွေကျော်သွားမယ်ဆိုတဲ့မျှော်လင့်ချက်အရေးအကြောင်းတော့တွေးလာနေရပါလေ။နှစ်နိုင်ငံပူးတွဲကြေညာချက်မှာတရုတ်နိုင်ငံဘက်ကသူတို့စားသုံးသူတွေရဲ့ဝယ်လိုအားနဲ့ညီမျှအောင်အမေရိကန်ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေကိုထပ်တိုးပြီးဝယ်ယူမယ်လို့ပါဝင်ပါတယ်။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရန့်ရဲ့ထိတ်တန့်စည်းဝါးရေးဂျန်ပေးလယ်ရီကတ်လော့ဂိုရိုင်းသဘောတူညီချက်ခိုင်မာမရသေးဘူးဆိုတာကို ABC ရုပ်သံကိုခုလိုဝန်ခံပြောဆိုပါတယ
်။
နိုင်ငံကြီးနှစ်နိုင်ငံကြားတရားဝင်ကြေညာချက်ထွက်လာပါတယ်။ဒါတော့ပါပဲ။ဒီကြေညာချက်ကနောက်ဘဲကိုဆက်သွားမယ်ဆိုတာကျွန်တော်တို့တွေ့ရမှာပါ။ပို့ကုန်တွေတိုးမြင့်နိုင်မယ်အခွင့်အလမ်းတစ်ခုပါပဲ။
တရုတ်ကုသရေးဝန်ဝင်ကြီးဂရဖန်ကတော့ဆွေးနွေးပွဲကဆက်သွားနေပြီးပြည်သူ့ဘောဆောင်တယ်လို့အခုလိုပြောပါတယ
်
။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာနေမှုကပိုတိုးလာဖို့တော့ကျွန်တော်တို့မမျှော်လင့်ပါဘူး။ကျွန်တော်တို့ဘက်ကလည်းထွက်ပေါ်လာမယ့်ရလဒ်တွေအတွက်အားလုံးကြိုတင်ပြင်ဆင်ထားတယ်ဆိုတာသိကြပါတယ်
။တရုတ်နိုင်ငံဘက်ကဒီလိုပြောဆိုတဲ့ဒီချိန်ထဲမှာသမ္မတဒေါ်နယ်ထရန့်ကတော့သူထုံးစံတိုင်းအရင်ကရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုဝေဖန်ရှုတ်ချနေတာပါ
The United States has been ripped off
ဆိုရတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကြောင့်အမေရိကန်ပြည်ထောင်စုနှစ်ပေါင်းများစွာအမျက်ထုတ်ခံခဲ့ရပါတယ်တရုတ်ကိုကျွန်တော်အပြစ်မတင်ပါဘူးကျွန်တော်တို့နိုင်ငံကိုအရင်ကဥဆောင်ခဲ့တဲ့ခေါင်းဆောင်တွေကိုအပြစ်တင်တာပါကျွန်တော်တို့အပေါ်မှာတရုတ်ကအမျက်ထုတ်ခဲ့တဲ့ချမ်းသာကြွယ်ဝမှုကိုဗဲနိုင်ငံမှာမှမတွေ့ဘူးတဲ့အနေအထားတစ်ဖက်ကနေတစ်ဖက်ကိုတည့်ယူသွားခဲ့တာပါ
အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်အထက်လွှတ်တော်အမတ်ချက်ရှာမားတရုတ်ရဲ့ကုန်သွယ်ရေးကျင့်သုံးနေတဲ့ပတ်သက်ပြီးပုံမှန်လေးလေးဝေဖန်သူဖြစ်သလိုလက်ရှိစည်းစိမ်ညီနိုင်နေတဲ့အခြေအနေကိုသဘောမချပါဘူးတရုတ်သမ္မတကစားလာကိုမခံနဲ့ဆိုပြီး Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကိုချက်ရှာမားကရေးပါတယ်လောလောဆယ်အမေရိကန်ထုတ်ကုန်တချို့ကိုတရုတ်ကဝယ်မယ်ဆိုရုံနဲ့အမေရိကန်ပြည်ထောင်စုရဲ့ညာနာမူပိုင်ခွင့်ကိုခိုးယူနေတာဒီရပ်တန့်ရေးတောင်းဆိုချက်မျိုးကိုလျှော့ပေးလိုက်တာမျိုးကိုဖြစ်တယ်မူလို့သူကပြောပါတယ်အမေရိကန်ဗဟိုရေးဝန်ကြီးစတီဗန်နူချင်းကတော့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာအခြေခံသဘောတူညီချက်တွေထွက်လာမှာဖြစ်တဲ့အတွက်အပြန်အလှန်ပို့ကုန်ကွန်တွေဒုက္ခရေးချင်းချောက်ပြောဆိုနေတာတွေကိုတော့နှစ်ဖက်ရက်တက်မှုသဘောတူထားတဲ့အကြောင်း Fox ရုပ်သံကိုပြောဆိုပါရခင်ဗျာ
ဥဒင်းထံကိုတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။ခုခါမှာတော့တော်တာရှင်တွေပါဝင်ဆွေးနွေးနိုင်တဲ့အင်္ဂါနေ့ညတိုက်လေလိုင်းစီစဉ်လှရောက်ပါပြီရှင်။ကိုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမဆုမင်းတို့တင်ဆက်ထားတဲ့တိုက်လေလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျ။ဒီတိုက်လေလိုင်းစီစဉ်ကကျိုးဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုခြင်းတိတိပပမလုပ်ဖဲနဲ့လူသားချင်းစာနာမှုအကူအညီတွေဆက်ပေးသွားမယ်လို့မကြသေးခင်ရပိုင်တွင်းကပဲမြန်မာနိုင်ငံကိုလာခဲ့တဲ့ USAID အကြီးအကဲမှတ်ဂရင်းကပြောလိုက်တဲ့အကြောင်းပဲဖြစ်ပါတယ်မြန်မာနိုင်ငံမှာလော်တလော့ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ကြားရရပဲအခုလို့ပြေးတယ်ဆိုတာဟာဒ ဒီလူခွင့်ချိုးဖောက်မှုတွေကိုအတိမပြုရရောက်သလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိနေလာကြောင်းအတိကိစ္စကိုဆွေးနွေးပြတာဖြစ်ပါတယ်ဒီညမှာဖြစ်ဆက်ပြောစရာရှိတာကတော့ဒုက္ခတွေပြန်လာရေးအတွက်လိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေမြန်မာအစိုးရဘက်ကနေလှုပ်ဆောင်ပေးဖို့လိုတယ်ဆိုတာကိုတော့ဒီ
ဒီပါတူတေတနာအဖွဲ့ကိုစတင်တည်ထောင်သူဖြစ်ပါတယ်ဒေါက်တာခင်ဆောင်ဝင်းဖြစ်ပါတယ်တမ္ပါဒီပါတူတေတနာအဖွဲ့ကိုစတင်တည်ထောင်သူဖြစ်ပါတယ်ဒေါက်တာခင်ဆောင်ဝင်းလေးလိုင်းပေါ်ရှိပါလားခင်ဗျာရှိပါတယ်ဟုတ်ကဲ့အမျိုးသမီးအခွင့်အရေးနဲ့လူခွင့်အရေးကိစ္စရတွေကိုတက်တက်ကြွကြွဦးဆောင်လှုပ်ရှားနေသူတူဖြစ်ပါတယ်မချယ်ရီဇာဟောင်းကတော့နောက်ကိုဇော်မင်းကျော်ရှိပါလားခင်ဗျ
ဒီမြန်မာနိုင်ငံအပေါ်ဒီမြန်မာနိုင်ငံအနေနဲ့ရောလက်ရှိအနေထားမှာပဲပေါင်းစုံကအကူအညီတွေလိုအပ်နေတာကတော့အမှန်ပဲလေဒီအစိုးရဘတ်ဂျက်ထဲမှာကိုကလုံငွေပြနေတာဆိုတော့ပဲပေါင်းစုံမှာကျွန်တော်တို့နိုင်ငံတကာရဲ့အကူအညီတွေအများကြီးလိုအပ်နေတာအမှန်ပါပဲဒါပေမဲ့ဟိုသွားပြောသလိုလူတစ်ဖက်မှာစစ်တပ် ကပြုလုပ်နေတဲ့လူခွင့်ချိုးဖောက်မှုတွေပဲပြောပြောပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ချိုးဖောက်မှုတွေကလည်းရှိနေတော့ဒီအခုလိုမျိုးအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကိုအကူအညီပေးမယ်လို့ပြောတာဟာအဲ့ဒီချိုးဖောက်မှုတွေကိုမျက်ကွယ်ပြုရမှာရောက်သလားဆိုပြီးမေးခွန်းထုတ်ဆရာရှိလာလို့ပါဆိုတော့မတ်ချရီဇာဟောင်းသူမဂရင်းနဲ့တွေ့တဲ့အချိန်မှာဗာရင်များလေ့လာမိပါတယ်လေသ
ဒီတာနမကြီးအမေရိကန်တာနမကြီးဖိတ်တဲ့ဒီနေ့မှာဟိုဟာမကွင်းနဲ့လဲတွေ့ရသူရဲ့ဒီလိုကေးရှင်းသူရဲ့ဒီနေ့ပါလာတဲ့လူတွေနဲ့တွေ့ခဲ့တဲ့အချိန်မှာဒါသဘောပေါက်လိုက်တဲ့သူပြောပြပုံရသဘောပေါက်လိုက်တဲ့ຢာတွေကပါလဲရှင်လက်ရှိအစိုးရကလည်းပဲဒီဒီချက်ကောင်းအောင်အချိန်တစ်ခုခုကဘာကိုပြနိုင်မှာ ဟိုတတိယလူသားချင်းစာနာထောက်ထားမှုတွေဒီဒီဗလော့မန့်အဲဒီတပ်ဖွဲ့ချင်းမှုတွေတကူဆက်လက်ပြီးတော့ဟိုပြီးနိုင်မယ်ဆိုတဲ့အရာတော့သူပြောလိုက်တာဆရာပြလိုက်တယ်ဖိလစ်ပင်သားကဒီတိုင်းပဲဘာမှမလုပ်ဘူးအစိုးရကအတူတက်မှုတစ်ခုမပြနိုင်ဘူးဆိုလို့ရှိရင်သူရဲ့ဟိုဒီလူကြီးထောက်ပံ့မှုကဒီတိုင်းပဲဟိုဟိုရည်စင်းတယ်စင်းနေမှာဟောက်ဘူးဆိုတဲ့အကြောင်းပေါ့နော်အဲ့ဒါဆက်တစ်ချက်
နောက်တစ်ချက်ကတော့ဒီလူခွင့်ချူပတ်မှုတွေမရှိဘူးဆိုတဲ့ဟာကိုသူတို့လုံးဝမပြောဘူးလူခွင့်ကြီးတွေအချူပတ်မှုရှိတဲ့တဲ့အတွက်ကိုဖိအားလုပ်ရဆိုတဲ့ဟာတွေကိုသူတို့နားလည်တယ်ဒါကဟိုဒီမှာနားလည်လိုက်တဲ့ဟိုဟိုတူတူအစီအစဉ်နဲ့ဆက်နားလည်လိုက်တဲ့ဟာပေါ့ဒီမှာတော့ကကြတော့ဟိုတူတူနဲ့တန်ဆင်းစားတာကအခုဟိုတောက်ချောက်ဒီအစိုးရစစ်မှန်ရောက်လာတဲ့အချိန်မှာဟိုဟိုကိစ္စဟိ
society for you. The nation who got the people in it who they took on the other day. The Hajo USAID, the new development machine, the military to put out any shit or. If this society is pretty, the top Yakiti or technical banking Yakiti, meaning Yakiti or appalling one machine of an air, turning the money and margin to the Lucian Moody, looking Lucian Moody, that the Tabido, Anna Gone and Lassa, the big Moody, the Marisa Machida, but not at all. We have a that's how civic side did the school, or some of you top on people who are there. A few years ago, we need the lame military, or seeing missing dormant, now they are in the lame. So, the same, I didn't see the same thing. You took it, that's how the song in the Hindu Liga, civic society, and put it today, so we had it tomorrow, or take that to Saturday to Paris. So, do you think you can do it? But the least knowledge of Bobo Lady, which tomorrow you have.
Okay, come here. I don't. ดอกเตอร์ขึ้นซ้อมวินออกเนี่ยอะคือเรามีมานักงานซวยอ่ะพอดีโหปีป้ากันนี่อกุญญีไปนี่แหละกิจการนี่มาอะคุณเอาไปซวยเองแหละโหอตันดาตะคูที่ย่อลาดาตีตาลาย่อลาดาตุยอ่ะเลยโหอุยบอุทุติย่อบอุยบอนักงานนี่อ่ะไปได้อกุญญีดิปอเนาะย่อลาเลยโซนาวซีเอสโอรีเอ็นจีโอภพื้นที่จะมาเลยไอ้อตันนี่ถั่วลาดามะลาเลยปอเนาะสรุปโอเคไอ้ปอมาออกเนี่ยอนาคตงานนี่อ่ะอกุญญีไปดาดิย่อลาเลยหาดิอ่ะบลูอนิทาสิบาเลย
Kingana Yaro Matia di Babu. ဒါပေမဲ့ဘယ်ပေါင်းစုံကနေပြီးတော့ပြောမယ်ဆိုတော့ကျွန်တော်မျှော်မှန်းကြပါတယ်လေဒီနေ့ပဲဥရောပပါလီမန်ကော်မတီကနေပြီးတော့အကြီးညာတယ်လေတော့ UK ကဒီနိုင်ငံတွေကပဲပေးနေတဲ့တန်း UK Constantine တရားပေါ့ဗျာနော်တန်းတရားကိုသူတွေပြန်ပသုံးတတ်မယ်ဆိုတော့ဥရောပကဥရောပရောဥရောပပေါ့လေဒီ UK ပါလီမန်ကနေပြီးတော့သူတို့ Constantine ကော်မတီကနေပြီးတော့ဒီလာဖို့သူတို့ဒီနေ့ကြာမှာနောက်ဆုံးအဆင့်ကျတဲ့ခါကျတော့မှဟိုးထက်ပိုင်းကနေပြီးတော့လာမဲ့ကုတော်မတ်တီရဲ့ကိစ္စကိုပိတ်ပါတယ်ဆိုပြီးတော့ဒင်းရိုက်တယ်အဲ့ခါကျတော့သူတို့နေတဲ့ဒီဥစ္စာပြန်သုံးသပ်မယ်တဲ့ဖြစ်လာတယ်ပေါ့လေနော်ဆိုတော့ဆော့ဆော့ပြောဆိုလို့ပဲဥရောပပဲလာလားအမေရိကပဲလာလားမြန်မာပြည်ကလူဖုန်ကျမှုအခြေအနေအမှန်တန်ကိုစိုးဝါနေတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီကူညီတွေကလုံးနေတာပဲကျက်ထမှာလေလူခွေတွေချုပ်ပေါက်ခံရတယ်ဆိုတော့ဘလို့မှမငင်းတာဘူးဒီနေ့ခုကလည်းချိန်ဆတော်လိုက်ခဲ့တယ်ဗျအရင်ကစစ်ဆိုးရတယ်မှာလေဒီတိုင်းပဲညကျွန်တော်ပြောခဲ့ရတာပဲအခုဒီမိုကရေစီဆိုးရဆိုတာဒီတိုင်းဖြစ်နေရတယ်ဗျာဆိုတော့ဒီဥစ္စာဝင်နေပြန်ကောင်းလာပေါ့လေဆိုတော့ဘာပဲပြောနေပြောနေဒီအခိုင်အရေးတစ်ခုလည်းပဲကြည့်ရကြည့်ကြည့်ကြည့်ရပဲဆိုတာဘူးအခုညီကတော့ရော့လိုက်မယ်ဒီရော့ရဲ့အခုညီတွေကိုဟိုဘက်ကဆိုတော့ကဲဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေကိုသူတို့ပြောမြင်ရတယ်လေနော်ဆိုကိုဘက်ကမူဝါဒရောဆောင်ရွက်ပုံရောနော်အင်မတန်ကိုရော့ရဲနေမယ်ဆိုတော့ဒီလိုဟာမျိုးရဖြစ်နေမှာပဲကျွန်တော်ပြနေတာအတိအကျတွေပါဗါလဲဆိုတော့ကျတော့လူအားဖြင့်လူသားချင်းစာနာတဲ့အကူအညီတွေလည်းပြီးဖို့လိုတယ်တစ်ခါမှာကလည်းလူခွင့်ချိဖို့မှုတွေလည်းထိဖို့လိုတယ်ဒါကိုလက်ရှိအာဏာရဒီမိုကရေစီဆိုတာမလုပ်နိုင်ဘူးဆိုလို့ရှိရင်ဒီမိုကရေစီဆိုရလို့တောင်မှခေါ်ဖို့မသိတော့လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာအာကျွန်တော်ကိုဇမေတောလေးလိုက်မဖိတ်ခေါ်ချင်ပါလေဆိုတော့ဆောဆောမတ်ချယ်ရီဇာဟောင်းပြောတဲ့အထက်မှာလည်းပါပါတယ်ဒီဟိုအမေရိကန်အစိုးရအကူအညီပေးတဲ့နေရာမှာသူကဒီတိုင်းပဲဟိုအတလူကြီးဟိုအကူအညီပေးတယ်ဆိုပြီးပေးတာတော့မဟုတ်ဘူးပေါ့နော်တစ်ဖက်ကဒီပြုပြင်ပြောင်းလဲမှုတွေအထူးသဖြင့်လူခွင့်ရင်းနဲ့ဆိုင်တဲ့ကိစ္စတွေလည်းလှုပ်တင်လှုပ်ထိုက်တာတွေမြန်မာအစိုးရဘက်ကနေပြီးတော့လက်ရှိအစိုးရပေါ့နော်လှုပ်ဆောင်ပေးရမယ်ဆိုတော့ဟိုကတိစကားမျိုးဆန်ဆန်လိုအပ်တယ်ဆိုတာမျိုးကိုသူတို့ကအာလိုလားတဲ့ပုံစံမျိုးပြောသွားတော့ဆိုကိုစမင်းကျော်ကဘလို့မြင်မိလဲခင်ဗျာဒီအခုညီပေးတဲ့နေရာမှာအခုတချို့ရော့တဲ့လူတွေလည်းရော့ဟိုတလောလေးရဆိုရင်တော်တော်လေးအယုတ်ပြစင်ပြဖြစ်သွားတာဗီတင်ကနေပြီးတော့လာမဲ့ဟိုလွတ်တော်ကိုယ်စားလှယ်အဖွဲ့ကိုပြည်ဝင်ခွင့်ဗီဇာမပေးတဲ့အတွက်အဲ့ဒီအဖွဲ့ဟာလည်းဒီနိုင်ငံတကာအခုညီပေးရေးကိစ္စတွေမှာတရားသက်ဆိုင်နေတဲ့လွတ်တော်ကော်မတီတွေကလူတွေပါတယ်လို့ပြောတော့ဆိုအဲ့လိုမျိုးတွေဟိုပေါ့နော်အနောက်နိုင်ငံတွေနဲ့အခြေတင်ဟိုပေါ့နားလည်မှုလွယ်မားတဲ့ကိစ္စတွေဖြစ်နေတဲ့အပေါ်မှာရောအဲ့ဒါကြောင့်မျိုးများဒီအကူအညီပေးတဲ့ကိစ္စတွေကအတိုင်းအတာတစ်ခုတည်ရော့သွားတယ်လို့အဲ့ဒီဘက်ကိုတက်ရောက်သွားအကျိုးတရားမှုရှိသွားသေးသလား
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံရဲ့အနေအထားကတော့လွန်ခဲ့တဲ့အနှစ်20ကျော်30ရာပေါ့လीနော်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တယ်စီမံခန့်ခွဲမှုတွေလွှဲမှားခဲ့တဲ့အတွက်အဲ့ဒီဒဏ်တွေဟာအခုချိန်မှာအတော်လေးကိုဆူဆူရွားခံနေရတဲ့အချိန်ဖြစ်တယ်အဲ့ဒီလိုအချိန်မျိုးမှာဒီလိုနိုင်ငံတကာအထူးသဖြင့်နောက်နိုင်ငံတွေကပေးနေတဲ့အကူအညီတွေကိုရှော့ချမယ်ဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်ရင်းမှာကြီးမားတဲ့အကျိုးသက်ရောက်မှုပေါ့နော်ဖြစ်နိုင်ပါတယ်ဒီကတော့ပြည်ရင်းမှာပိုကျက်တဲ့ပိုဆင်းရဲပြီးတော့အခက်အခဲတွေပိုဖြစ်နိုင်ပါတယ်ဒါကြောင့်မို့လို့အနောက်နိုင်ငံတွေအနေနဲ့အကူအညီတွေကိုဖြတ်တောက်ရှော့ချမှုကိစ္စကိုစဉ်းစားသင့်တယ်အခု USAID အကြီးအကဲပြောတဲ့ဟာကဒါတဘာဝကြတယ်လို့ပြောနေပါတယ်သူတို့လူသားချင်းစာနာတဲ့အကူအညီကိုဆက်ပေးမယ်အတဖက်ကလည်းအစိုးရအနေနဲ့ပြည်တွင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုဆောင်ရွက်ပေးဖို့ဆိုတော့ဒီလို condition လေးနဲ့ပြောတော့တာဒါသဘာဝကျပါတယ်အဲ့တော့အစိုးရအနေနဲ့လည်းဟိုဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုတားမြစ်ပေးဖို့ပေါ်ထုတ်ပေးဖို့အရေးကြီးပေးဖို့ဒါကလည်းတာဝန်ရှိတာအမှန်ပါပဲအဲ့တော့ကျွန်တော်နိုင်ငံကကြုံရတဲ့ပြဿနာကနိုင်ငံရေးပြဿနာပါနိုင်ငံရေးပြဿနာဆိုတဲ့နေရာတော့ဘာမှကျွန်တော်တို့ဒီရခိုင်ပြဿနာပေါ့လေရခိုင်မှာရခိုင်ပြည်ထဲမှာရခိုင်ပြည်နယ်ထဲမှာဖြစ်တဲ့ပြဿနာကြောင့်ဒီကနေ့အနောက်နိုင်ငံတွေရဲ့ကူညီပေးမှုကြီးချော့ချမဲ့ဖြတ်တော့မယ်ဆိုတာဖြစ်လာတာပါဒါကြောင့်မို့လို့အစိုးရအနေနဲ့ကလည်းအဓိကလုပ်ရမှာကတော့ဒီရခိုင်ပြည်ထဲမှာရှိတဲ့ပြဿနာတွေကိုဖြေရှင်းတဲ့အခါမှာကျွန်တော်တို့ပြည်ထဲမှာပြည်နယ်ထဲမှာဖြစ်နေတဲ့ ground မှာဒီမဖြေရှင်းနဲ့နိုင်ငံတကာအထူးပါကျေပြအောင်ကျွန်တော်တို့ရဲ့အနေအထားတွေတည်တည်ချာချာပြီးအောင်ဆိုရရက်တိကျက်တိရှင်းရှင်းလင်းလင်းပြီးအောင်ဆောင်ရွက်ဖို့လိုပါတယ်အဓိကကအခုဖြစ်နေတဲ့ပြဿနာက ground မှာပဲရှင်းနေလို့ပြီးမဲ့ပြဿနာမျိုးမဟုတ်ပါဘူးနိုင်ငံတကာဆက်ဆံရေးပြဿနာဖြစ်တယ်နိုင်ငံတကာမီဒီယာပြဿနာဖြစ်ပါတယ်ဒါတွေကိုကင်ကြယ်ဖြေရှင်းဖို့လိုပါတယ်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပြည်တွင်းမှာလူ့ဖွံ့ဖြိုးရေးချုပ်ဖောက်နေရယ်လုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ပုံကြီးအလွန်ကြုံဖြစ်တယ်ဆိုတာလေအတော်လေးတကဘာလုံးကဝိုင်းဝန်းထောက်ပြနေတဲ့အချိန်မှာအစိုးရအနေနဲ့တော့
ได้ยังไม่好到嘛，都嘛大个，感觉比前那别的那些吧嘞。大家么路，路不比车道那路线比那步路稍微有些呢，薄了还呢。大家么路，老奶奶呢呢，回家面部路吧嘞。哦，都路表那个路外的修围栏的路外，那长期叫，那长期说一步一步这样围着，所以那也偏里的路了的修超边的那些个。阿拉有个回家比较面部的路没，偷渡的那些无双的嘞。
สุยานี่เนี่ยเลยสองยอดเนี่ยกี่สายอยู่เก่งเนี่ยเนี่ยตัวเจ้าเล่นเล่นสองยอดเนี่ยเลยเจ้าเราดีอยู่สบายเลยโอเคครับเนี่ยดาราคนเราเนี่ยจะคุ้มไม่จีมาเลยสรุปคุ้มสุจาบาดูโอ้ยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอุยอ
ာကအဲ့လိုမျိုးတွေဖြစ်နေတဲ့အတွက်ဒီဟိုအရှိပဲနဲ့များအရှိဆိုတာလည်းတရုတ်နိုင်ငံနဲ့ပို့ပြီးနှိစသွားအောင်တွန်းပို့တယ်လို့များဖြစ်စေသလားဆိုပြီးတော့ဟိုပြောနေကြတာတွေလည်းရှိတော့အခုလောလောဆယ်ကိုပဲမြန်မာနိုင်ငံမှာတရုတ်နိုင်ငံကအစင်းမြင်ကိုယ်စားလှယ်နှစ်ယောက်တော်တီးကြစီတောင်ဆန်းစုကြည်ပါဝင်တခြားကောင်းဆောင်တွေကိုတွေ့ကြတာတွေကျွန်တော်တို့နေပြီးတော့မှအခုဒီနေ့ကိုပဲတွေ့နေရတယ်ဆိုတော့တရုတ်ကလည်းတော်တော်လေးထက်ထက်ဝင်ဝင်ဖြစ်လာတယ် aggressive ဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်လာတဲ့အနေအထားမှာတရုတ်နဲ့ပို့ပြီးနှိစသွားစေအောင်များတွန်းပို့ရပို့ရောက်သွားမလားဒီဝေဖန်ပြောဆိုမှုတွေအကူအညီလျှော့ချမှုတွေอ่ะ
โอเคမြန်အခုပြောရတဲ့ကိစ္စမျိုးဆိုတာအားလုံးသိပါလေဒီကစားဆရာဟောင်းကြီးပါတပြားဟောင်းကြီးပါနော်ဆိုတော့သူကဒါလိုပဲအများခင်ကြရဲပေါ့အဲ့တော့ဟိုပပြားဟိုချင်းချောင်းတို့ခုပါ threat တွေလို့ယူဆရဲပေါ့လေနော်ကောင်းပြီနောက်နိုင်ငံတော်မျိုးလို့ဆိုလို့ရှိရင်ကျစ်ဘက်ကိုရောက်သွားလိမ့်မယ်ဆိုတာလေကျော်ရုပ်ဆောင်လက်မခံပါဘူးနော်တရုတ်ကပြေးတာနော်အရှိနိုင်ငံတွေကပြေးတာဟာသူသားချင်းစာနာမှုနဲ့ကူညီရအင်မတန်ကိုနည်းပါတယ်။နောက်ထပ်လို့ချင်တယ်ပြောမယ်ဆိုတော့ဒီအခြေခံအဆောက်အုံနေနော်ဒီရင်းနှီးမြှုပ်နှံမှုတွေထုတ်တာများတာပါ။ဆိုတော့သူကတော့ပြောမယ်ဆိုရှင်သဘာဝအရာကိုကဒီခွက်ကိုချောင်းနေကြပါပြီ။နော်တကယ်လို့များအောင်နိုင်ငံနဲ့သူကဒီဟိုကမစ်ဆိုရှင်နော်ဆက်ဆိုင်နေလေကွာသွားမယ်ဆိုလို့ရှင်နော်ဟာသွားမယ်ဆိုလို့ရှင်သူ့ဝယ်မယ်ဆက်သဘောမျိုးပါဗျာ။နော်ဒါပေမဲ့ဒုစရကသူကလည်းသိပါတယ်။နော်ဒီဆိုးရမသိလို့ရှင်လေဒီဆိုးရညံ့ညံ့ကြမှာပဲ။နော်အလောင်းနိုင်ငံနဲ့ပြမစင်ဆက်ဆံရေးရနော်ယူရပါတယ်တွေ့တိဘက်ကိုရောက်မစင်တော့အင်မြန်ကိုခစ်ပြမစင်တော့သမစကန်ပြမစင်တော့အင်မြန်ကိုတုံးသွားကြည့်ပါလေလို့ဆိုရလေနော်မဖြစ်တင်ပါဘူးနောက်ပြီးတော့ဆက်ပြီးပြောပါမယ်လူသားချင်းဆန္ဒရဲ့အကူအညီနော်ဟိုပမာဏအရာရောနော်နီးမျိုးစုံအရာဆိုလို့ရှိရင်အလောင်းနိုင်ငံပေးတဲ့အလောင်းအုပ်စုကပေးတဲ့အကူအညီကိုဘယ်လိုမှတည်ုံနေနဲ့မမိနိုင်ပါဘူးနော်ဒီကောင်စင်ကိုရွေးမစင်တော့လက်ရှိကျပ်ပြဆွေးနွေးရပဲဆိုဆိုပေါ့ဗျာနှစ်ယောက်ဆုံးကိုကျွန်တော်မှားရတော့ကိုမြင်ပါတယ်ဆိုတာဒီစရာကြီးကကျွန်တော်ရိုးနေပါပြီ
ဟုတ်ကဲ့
ဟိုသိလည်းတက်ရမရှိရပါဘူ
းဟုတ်ကဲ့ဆရာဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့ပြည်တော်ဝါတွေကိုလည်းဆွေးနွေးမဲ့သူတွေကိုလည်းဖိတ်ခေါ်ကြပါမယ်ပထမဆုံးကျွန်တော်ပိုင်းနုံကိုဖိတ်ခေါ်ကြပါမယ်ဆရာထိုင်းနိုင်ငံကပိုင်းနုံရှိပါလား
ရှိပါတယ
်ဗျာ
ရှင်းပါတယ်ဗျာ
ကိုပြောပါဟုတ်ကဲ့ပိုင်းတော်ဆွေးနွေးပါအောင်အခုနိုင်ငံတကာအကူအညီပေးနေတဲ့ကိစ္စတွေအခုရောသိတဲ့လောက်လည်းရောလာနေတယ်ပေါ့နော်အထက်မှာလည်းတစ်ဖက်မှာလည်းလူခွင့်ချိုးဖောက်မှုကလည်းအတိုင်းအတာတစ်ခုတည်ဆက်ရှိနေသေးတယ်ဆိုတော့ဘယ်လိုသဘောရတယ်လဲဟိုအကူအညီပေးတာတွေဟာဆက်ပေးတင်သလားဒါမှမဟုတ်လို့ရှင်လည်းဘယ်လိုလုပ်တင်တယ်လဲလိုရင်းတူရှင်လေးဆွေးနွေးပြပါခင်ဗျာ
ဟုတ်ပါတယ်ကျွန်တော်နိုင်ငံနဲ့ကြည့်ရရင်ပြည်သူတွေကတော့အမှန်တကယ်ဒုက္ခဖြစ်တယ်အဲဒုက္ခဖြစ်တဲ့ပြည်သူတွေကိုဓာတ်ရိုက်ပေးတဲ့လူသားချင်းစာနာမှုပုံစံမျိုးစုပို့ပြီးတော့ဖြစ်တယ်မလို့ကျွန်တော်ထင်တယ်။ကိုကနိုင်ငံကပေးတဲ့ကူညီတွေရှော့ချမှာဆိုတာကဟိုစိုးရဘက်ကိုကြည့်တာလား။တကယ်ဟိုစစ်ကြီးတဲ့ဒုက္ခသည်တွေဘက်ကိုကြည့်တာလား။အမှန်ကန်ဒီစစ်ကြီးတဲ့ဒုက္ခသည်တွေစစ်ပေးလျှောက်တဲ့ဒုက္ခသည်တွေဒီဒုက္ခရောက်နေကြတာထိထိချက်ချမြင်တာလေ။ဟိုပုံရိပ်တွေအများကြီးထင်လို့မြင်နေတာပဲဗျာ။လက်တွေ့လာပြီးမြင်ရင်ခွင့်ရှင်းတော့ရတယ်။ဒီဒုက္ခသည်တွေကတော့လူသားချင်းစာနာမှုစိတ်သက်ပြည့်ရှိမှဆိုတော့ပေးလို့တက်တယ်မလျှော့ချသိဘူးလို့ကျွန်တော်မြင်တယ်အေးဆိုးရဟိုတော့ပြေးပြီးတော့ဆိုးရနဲ့တည်းဟိုလက်ဝေကန်နဲ့ခွဲစားဝေစားပြီးမှတကယ်ဒုက္ခတဲ့ကိုရောက်သွားမယ်ဆိုတော့တမျိုးပေါ့ဟိုလူခွေရင်းနဲ့တော့မဲ့ဆိုရင်လည်းကျွန်တော်နိုင်ငံအနေနဲ့လူခွေရင်းတက်တဲ့ဝင်ဝင်ချိုးဖောက်တယ်ဆိုတာကဟိုမြင်သာထင်ရှားတဲ့သက်သေတွေရှိသလိုဟိုတကယ်တမ်းဟိုချိုးဖောက်တာမဟုတ်ဘဲနဲ့နိုင်ငံကဆွဆဲချက်တည်းရှိတယ်ဗျာအဲ့တော့ကျွန်တော်မြင်တယ်တော်တော်လေးပြောရမလို့တော့လူသားချင်းစာနာထောက်ထားမှုအကူအညီကိုဒုက္ခသည်တွေစီအရောက်အောင် ဆက်လက်ပြေးပို့ဖို့တက်တယ်လှူဒန်းမှုတက်တယ်လို့ကျွန်တော်လည်းလို့မြင်ပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ပါဘူးဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဝန်ဆွေးနွေးပေးတာကျွန်တော်အခုတစ်ဆက်သေးပဲကျွန်တော်အညာမီအောင်ကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာအညာမီအောင်ကြီးလည်းဆွေးနွေးပါအောင
်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဆွေးနွေးပါအောင်အညာမီအောင်ကြီးကဘယ်လိုမြင်သလဲစောစောဟိုပိုင်းတော်ကတော့ဒီဟိုဒုက္ခရောက်နေတဲ့သူတွေလက်ထဲကိုတိုက်ရဲကူညီတာမျိုးဆိုရင်တော့ကောင်းတယ်ပေါ့နော်အစိုးရတစ်ဆင့်သွားမယ်ဆိုရင်တော့မထီရောက်ဘူးဆိုတဲ့ပုံစံမျိုးပြောသွားပါလေ
ဟုတ်ကဲ့အဲ့ဒါလည်းကျွန်တော်သဘောတူပါတယ်ဒီလိုပေါ့ဥတော်ဝန်ဟာပြောမယ်ဆိုလို့ကျွန်တော်ဟိုဘာပဲဖြစ်ဖြစ်ပေါ့ဗျာနော်နိုင်ငံသားကနေပြီးတော့အကူအညီပေးတယ်ဆိုတာတော့ဝန်တာပြရတာအဲ့လူအခွင့်အရေးချိုးပေါက်တယ်ချိုးပေါက်တယ်နဲ့ပြောနေတာဟိုတစ်ချိန်တော့ကတော့ဗျာထားပါတယ်နော်တမတော်ဆိုရအောင်တယ်အဲ့ဒါတော့ကျွန်တော်မပြောလို့ပါဘူးဒီနေ့ပြည်သူအများကနေပြီးတော့ရွေးချယ်ပြီးတော့မှတင်မြှောက်ထားတဲ့ကျွန်တော်တို့ရဲ့လူလူတောင်းဆောင်အမျိုးစုအုပ်ချုပ်တဲ့အခါမှာလူမှုရေးရတော့လူခွေရတော့အဲ့လိုပြီးတော့ချိုးပေါက်တာတော့မတွေ့ရဘူးဗျာအလားအလာတွေတော်တော်ကောင်းနေတယ်ရခိုင်ကိစ္စကိုမျက်နှာမူမူပြောနေတာလေညအခက်ပါတယ်ဟိုအမြင်ချင်းကမကြည့်ဘူးညအဲ့ဒါနဲ့ကျွန်တော်တို့မြန်မာအစိုးရကတော်တော်ကိုလုတ်ပေးထားတာပါတော်တော်လုတ်ပေးထားတာအဲ့ဒါကိုလည်းနည်းနည်းလေးတော့သိရဖို့တော့ကောင်းတာပေါ့ညနော်ဒါလည်းဖြစ်ဖြစ်ပေါ့လေခုနဆရာပြောသလိုပေါ့ဟိုအစိုးရလည်းဒီဒီလူဒုက္ခတွေလည်းဒီဒီပေါ့ဗျာဘုသူ့ပဲဒီဒီပေးတာတော့ကျွန်တော်တို့လည်းကျေစွာပါပဲအဲအကြွေရေးကရုပ်အခွင့်အရေးကိုချိုးဖောက်ပြီးတော့မှမပေးကြဘူးမလာကြဘူးမဝင်ကြဘူးဆိုရင်သောသောကဥတော်ဝန်ကပြောကြတယ်ပေါ့ဗျာတရုတ်ရဲ့လက်အောက်ကတော့ဝင်ရမယ့်အနေထားဗျာအဲ့ဒီလေတော့မဖြစ်သေးဘူးပေါ့ဗျာကျွန်တော်တို့ဒီအမေစုကလည်းအခုအချင်းကြီးတာတယ်ဒီမိုကရေစီနိုင်ငံကိုတည်ထောင်နေတာကျွန်တော်အနေနဲ့ကတော့ပြေးစင်တယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝင်ဆွေးနွေးပေးတာသောသောကအညာမီအောင်ကြီးပြောသလိုပဲဒီရခိုင်ကိစ္စကိုကျွန်တော်တို့နည်းနည်းအယုံဆိုင်ပြီးကြည့်မယ်ဆိုလို့ရှိရင်ဒီနိုင်ငံတကာကထောက်ပြစရာဖြစ်နေတဲ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါတွေပေါ့နော်ဒါနိုင်ငံတကာမှာမြန်မာနိုင်ငံအတွက်အမဲဆက်ကြီးတစ်ခုလို့ဖြစ်နေတာနောက်အကူအညီပေးကိစ္စတွေမှာလည်းကုလသမဂ္ဂအဖွဲ့ဝင်တွေအစဒါဒီကိစ္စကိုပဲထောက်ပြနေတော့ဒါကြီးရှိနေတဲ့အတွက်အကူအညီပေးဖို့ကိစ္စတွေမှာအဟန္တာဖြစ်စေတဲ့ပုံစံမျိုးတွေပြောဆိုလာတဲ့ဟာတွေရှိနေတော့ဒီရခိုင်ကိစ္စကိုရောကျွန်တော်တို့ဘယ်လိုဖြေရှင်းမလဲနိုင်ငံတကာနဲ့မြန်မာနိုင်ငံအကြမ်းမှာနားလည်မှုလွဲနေတဲ့ကိစ္စတွေအများကြီးရှိတဲ့အခါကျတော့ဒီကိစ္စကိုဘယ်လိုဖြေရှင်းကြမလဲဆိုတော့မတ်ချယ်ရီဆောင်ဆွေးနွေးပါအောင်ခတ်တူလိုလေးဆွေးနွေးပေးပါခင်ဗျဟု
တ်ကဲ့ပထမချက်အနေနဲ့ကျမတို့မြန်မာနိုင်ငံကိုကမ္ဘာကနားလည်မှုလွဲနေတာမဟုတ်ဘူးကျမတို့မြန်မာနိုင်ငံကလူတွေကကမ္ဘာကိုနားလည်မှုလွဲနေတာပါဒါပါလဲဆိုလို့ရှိရင်ဒုတိယကမ္ဘာစစ်ကတည်းကဒီကမ္ဘာတစ်လုံးကမ္ဘာတစ်ခုလုံးကနေသဘောတူထားတဲ့အပြည်ပြည်ဆိုင်ရာလူခွင့်ချင်းရာစာတမ်းတို့ဒီတို့ဒီအတူတကွာရှင်းတန်းနေထိုင်ဖို့ရန်အတွက်ဟိုအများကြီးဟိုစာရွက်စာတမ်းတွေဟိုစာချုပ်တွေလို့ထုတ်လုပ်ထားတာရှိတယ်ဒါဒီကိုလည်းပဲကျမတို့ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနေငါအနေနဲ့လိမ့်လာဖို့ရန်အတွက်လိုအပ်တယ်ကျမတို့ကနိုင်ငံတကာဒီအတိုင်းဝိုင်းကကျမတို့ကိုကြည့်နေတဲ့အချိန်မှာဒါမှမဟုတ်ကျမတို့နိုင်ငံတစ်ခုတည်းမဟုတ်ဘူးကျန်တဲ့နိုင်ငံကိုကြည့်နေတဲ့အချိန်မှာဒီလူခွင့်ရေးဆန်နှုန်းတွေဒါတွေကိုလိုက်လာသလားဆိုပြီးတော့နိုင်ငံကိုသူကဟိုအဲ့ဒီမျက်စိနဲ့ကြည့်နေတာဖြစ်တယ်။ဥပမာ North Korea မြောက်ကိုရီးယားလိုမျိုးဆီးရီးယားလိုမျိုးတွေကိုလည်းပဲခဏခဏဟိုအပြုတ်ခံရတာအဆူခံရတာတွေဟာသူတို့ကဒီဆန်နှုန်းတွေကိုလိုက်မနာလို့ဖြစ်တယ်။ဆိုတော့အဲ့လိုဟိုဆန်နှုန်းတွေလူခွင့်ရေးဆန်နှုန်းတွေကိုအဲ့ဒီမှာလည်းမနာတယ်ကျမတို့ကဒီနိုင်ငံတကာမီဒီယာတွေကဒီလိုမျိုးငါတို့ကိုအမီဆောင်းအောင်လုပ်ပါတယ်သူပြောပြောလို့မရဘူးကိုရီးယားလုံနေတဲ့ ground မှာဒီလိုမျိုးကိုရဲ့ဒီဟိုတက်တီကဒီလိုမျိုးလုံနေလေကိုရဲ့ပြည်သူလူထုတွေစိတ်နေစိတ်ထားကဟိုလူခွင့်ရေးကိုချုပ်ဖောက်စေကြလားလူခွင့်ရေးကိုအားနည်းစေကြလားဆိုတဲ့ဟာကိုမတုံ့တက်တဲ့နဲ့သူများကိုစိတ်နှထုတ်လို့မရဘူးဆိုတော့ဒါပဲအချက်
ဟုတ်ကဲ့ငါလည်းလေ့ဆွေးနေပြောဟုတ်
အဲ့တော့ဖြည့်ရှင်းရမယ်ပြဿနာကပါလဲဆိုလို့ရှိရင်ဒီလက်ရှိမှာလုံးဝမလုံခြုံနေတဲ့ဒီရခိုင်ဒေသမှာရှိနေတဲ့ဟိုလူတွေကိုလုံခြုံအောင်လုပ်ရမယ်ဒါဘလို့လုံခြုံအောင်လုပ်ရမယ်ဆိုလို့ရှိရင်တက်ကိုတက်ချောက်ဖျားပေးနေရမှာဖြစ်တယ်နိုင်ငံတကာကလည်းတက်ကိုဖျားပေးမယ်ကိုယ့်ရဲ့ဒီဟိုပြည်သူလူထုရဲ့မဲဆန္ဒနဲ့တက်လာတဲ့ NLD စုရကလည်းတက်ကိုတက်ချောက်ကျေအပင်းရမှာဖြစ်တယ်ဆိုတော့ဒီဟိုဒီလိုမျိုးလုံခြုံလာပြီဆိုလို့ရှိရင်ဒီဖြစ်ပြီးတော့ဒုက္ခတွေရင်းတဲ့ဒုက္ခတွေတွေကလည်းပဲသူတို့ဘာသာသူတို့ပြန်လာမယ်အခုဘလို့ဖြစ်နေလဲဆိုလို့ရှိရင်ကျမတို့အစိုးရကမတ်ဂရင်းစီမှာလည်းသူတို့တင်ပြတာကဟိုမှာဟိုအင်အစ်စ်တွေဆောက်ဖို့လိုနေတယ်တောင်းအစ်စ်တွေဆောက်ဖို့လိုနေတယ်အဲ့လိုပဲပြော
ဒီပဲသူမြတ်ပစ္စံနဲ့ဆက်ဆက်ပြီးအင်ဆောက်ဖို့ပဲဟိုစဉ်းစားနေတယ်တကယ်တကယ်မှာဒီလိုညီကြတွေကသူတို့ဘာသာတို့အင်ရှိနေပြီးသားကျမတို့ဟိုတက်ဟုတ်ကဲ့မချက်ကြီးဖြတ်ပြပါလားခင်ဗျာအဲ့တော့ဒီမိကုံးကိုပဲကိုဇော်မင်းကျော်မိကျမကိုဇော်မင်းကျော်လည်းတော်တော်လေးဖြည့်ပြပါလားခင်ဗျာအဲ့တော့ဘယ်လိုလုပ်ဆောင်ရမလဲမချက်ကြီးပြောတဲ့ပုံစံကတော့နိုင်ငံကအပေါ်မြန်မာနိုင်ငံအမြင်လ
ဘယ်လိုပဲဖြစ်ဖြစ်ကဘာကြီးနဲ့အဆင်ပြေဖို့လိုတယ်အထူးသဖြင့်ဒီမိုကရေစီကိုအားပေးခဲ့တဲ့အနောက်နိုင်ငံတွေနဲ့အဆင်ပြေဖို့လိုတယ်ပေါ့လေအဲ့တော့ဒီပြဿနာကတော့ရှိနေဆိုပြေးကြတယ်ဒါကိုရှင်းဖို့လိုတယ်ရှင်းဖို့လိုတဲ့အခါမှာကျွန်တော်တို့ကဟိုမရှိုးပေါက်ပါဘူးမလုတ်ပါဘူးလို့ဟိုဒီလိုတစ်ခါတည်းပြောနေလို့မရပါဘူးအဲ့တော့ဟိုဒီအခြေအနေတွေကိုဥပမာဖြင့်ဒီလုံလုံရေးတပ်ဖွဲ့တွေကဒီမကင်တော့အလွန်ကျွံဖြစ်သလားမဖြစ်ဘူးလားဆိုတော့ကျွန်တော်တို့ပထမအဆင့်ပုံစံဖြစ်ဖို့လိုပါတယ်။အဲဒီအလွန်ကျွံဖြစ်ခဲ့တယ်ဆိုလို့ရှိရင်ဒါဟာတမလို့ခေါင်းဆောင်နေနေနဲ့ဒါကိုရဲရဲဝုံဝုံအရေးကြီးဖို့လိုပါတယ်။အဲ့ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်ဒါကျွန်တော်ဒီပြဿနာမဖြေရှင်းနိုင်မှာမဟုတ်ဖြေရှင်းလို့လည်းရမှာမဟုတ်ဘူး။နိုင်ငံတကာဖိအားတွေကပို့ပို့ပြီးတော့များလာစရာရှိပါတယ်။နိုင်ငံတကာဖိအားတွေပို့ပို့ပြီးများလာရင်ကျွန်တော်တို့ရဲ့နိုင်ငံရဲ့အကူပြောင်းဒီမိုကရေစီအန္တရာယ်ရှိပါတယ်ထို့သူအဲ့ဒီလိုဖြားတွေများလာနိုင်ငံရေးဖြားရောအခုလိုအကူအညီရဖြတ်တောက်မယ်ဆိုလို့ရှိရင်ပြည်တွင်းမှာပုံပြီးတော့ဆင်းရဲကျက်ပဲလာမယ်ပုံပြီးတော့ပြဿနာတွေခက်ခဲနဲ့ရင်ဆိုင်ရလို့ရှိရင်လက်ရှိပြည်သူတွေကရွေးချယ်ထားပြီးတော့ဒီမိုကရေစီကိုပေါ်ဆောင်ရဲ့ဆွဲတဲ့အများကြီးခက်ခဲပြီးဖြစ်လာနိုင်တယ်ဒါကြောင့်မို့လို့ဒါကိုနောက်နိုင်ငံတွေနဲ့တရားစဉ်းစားတဲ့နဲ့တော့ဒီပြည်တွင်းမှာရှိတဲ့အစိုးရအနေနဲ့လေဒီဒေသတွေမှာဘာတွေဖြစ်ခဲ့လဲဆိုတော့ပြည်ချာဒီစက်ကြုံလို့ဆီဘူးလို့ပါတယ်။ဒီကစားတဲ့ရဖက်ဖွဲ့ပြီးဖြစ်စီစစ်ဖက်လက်နက်ကိုင်ဖွဲ့ပြီးရပဲဖြစ်စီကျူးလွန်ခဲ့တယ်ဆိုရင်ဒါတွေကိုဖော်ထုတ်အရေးကြီးလိုက်လို့ရှိရင်နိုင်ငံတကာအနေနဲ့အမြင်ရှင်းသွားမှာဖြစ်တယ်။ဒါတော့ကျွန်တော်တို့
ဟိ
ုသာပြန်လဲရည်ရွယ်စီရင်းနဲ့ဒီဒီမိုကရေစီချိန်ဆက်လမ်းနိုင်တဲ့ရဲရဲဝံ့ဝံ့ကောင်းဆောင်နေတဲ့လူကြီးရဲရဲဝံ့ဝံ့လှုပ်ဖို့လိုတယ်လို့ကျွန်တော်ဒီလိုမြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုသမီးကျော်။ဒေါက်တာခင်ဆောင်ဝင်းတခွန်းလေးဆက်ဆက်ကန်းလို့ကျွန်တော်ခတ်တူတူလေးတကြောင်ပဲပြောပြပါအောင်။အဲ့ဒီအပေါ်မှာဒေါက်တာခင်ဆောင်ဝင်းအမြင်ကရောနိုင်ငံတကာနဲ့မြန်မာအစိုးရကြားထဲမှာအမြင်လွှမ်းမိုးမှုရှိနေတဲ့ဟာဘသူဆိုတာ
။အမြင်လွှမ်းမိုးကတော့ရှိရဆိုဘသူမှမငြင်းနိုင်ပါဘူးဗျာဒီကနော်။ကဲသူကပြောတယ်လို့ပဲအရင်ကစစ်ဆေးရတွေကဒါကိုမကျွမ်းကျင်လို့ဟုတ်လား။အမနာမလေးလို့လို့တော့ထားလိုက်ပါတော့အခုကနော်တကယ်ပါလုံးမှာကြော်ကြခဲ့တဲ့ခေါင်းဆောင်ဥဆောင်နေတဲ့ဒီမိုကရေစီဆိုရဗျာဒီဆိုရမှာဒီလိုလက်ရက်ချော်ရှလို့နေလို့ဆိုရင်ကျွန်တော်ဘာမျှော်လင့်စရာရှိမလဲ
ဟုတ်ကဲ့
အခုပြောရတဲ့ဒီမိုကရေစီကုတန်းကြီးကိုသင်ရစီရဲ့ဘာညာဆိုလို့ရှိရင်ဖြစ်မှာမဟုတ်ဘူ
းဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့
နည်းလေးဘုန်
းဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကင်စောဝင်းကအခုပါဝင်ဆင်းနေကြတဲ့သူတွေအားလုံးကကျွန်တော်တို့အချိန်ကဒီလောက်ပဲရတော့တနောက်ဘက်မှာထပ်ပြီးတော့ဆင်းနေကြတာပေါ့ခင်
ကိုယ်တော်ဝင်လာတဲ့အချိန်ထုတ်လို့ရမှုမဆုမလို့တင်ဆက်ထားတဲ့အတိုင်းလေးလိုင်းစီကနာဆင်ခဲ့ကြတာဖြစ်ပါတယ်။အခုတော့ဒီကြံနေသေးတဲ့အချိန်မှာထိတ်တန့်ရောက်တဲ့တင်ချင်းချက်ကိုမှတ်တင်ကြီးထိုက်ကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားခေါင်းဆောင်မွန်ဂျေအင်းတို့အမေရိကန်သမ္မတအင်ပီရိုမှာဒီကနေ့တွေ့ဆုံဆွေးနွေးကြပါမယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းဖြစ်လာပါမလားဆိုတာနဲ့ထိပ်တီးဆွေးနွေးပွဲအောင်မြင်ဖို့အခွင့်အလမ်းတွေအပေါ်တန်တရားတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ဆွေးနွေးပွဲပေါ်ပေါက်လာတာပါ။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုလက်မလျှော့ဘဲနိုင်ငံတော်မှာရှိတဲ့နျူကလ িয়ার ထုတ်လုပ်တဲ့နေရာတွေကိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးသူတွေတွားရောက်စစ်ဆေးခွင့်မပြုဘူးဆိုရင်စီးပွားရေးအရာတန်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကချင်းချောက်ပြောဆိုလိုက်ပါတယ်။အီရန်အနေနဲ့အပြောင်းလဲတွေမလုပ်ဘူးဆိုရင်မကြုံဘူးတဲ့ဗန္ဒာရေးဆိုင်ရာဖိအားပေးမှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်တာဖြစ်ပါတယ်ရှင်။
မတ်တင်ထိုက်ကတရင်ချင်းချက်ကိုကြီးညာပေးခဲ့တာပါ။ဒီညာတွဲစီစဉ်ထုတ်လုပ်ရေးမှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Bill and Drive ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တန်မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နဲ့9:00အထိလိုင်းတူမီတာ24 40 48 50ပြင်လိုင်းမီတာ190တို့ကနေလည်းထားရဖန်ယူနာစီနိုင်ပါတယ်။ View ကနားဆင်လို့တော်တာရှင်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.